Welcome to the Voice of America in Burmese.
နိုင်ငံခြားမှာတော်ရစီမခနာအော်တိုဘာလ27ရက်စနေနေ့ညပိုင်း view မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00 နာရီကနေစင်တာချီထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line meter 32, line meter 51, line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို view မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာ။ဒီကနေ့အစီအစဉ်မူအဖြစ်ကျွန်တော်ဇော်ဝင်လိုက်ကဆောင်ရွက်ပေးတော့မှာပါ။
မင်္ဂလာညချမ်းပါရှင်ကျမကတော့ဆုမြတ်ပါမှာအစားအသောက်နဲ့ဆေးဝါးအကူအညီတွေတင်ဆောင်ထားတဲ့ဂုဏ်တင်ကားတွေအီဂျစ်နိုင်ငံကနေဂါဇာကမ်းမြောင်ဒေသတွေကိုဒီကနေ့ဝေရောက်သွားနိုင်ခဲ့ပါတယ်။ဟာမတ်စစ်သွေးကြွတွေတစားကန်ဖြစ်ဖမ်းဆီးထားသူတွေကပထမဆုံးပြန်လွတ်လာတဲ့သတိဖြစ်သူနဲ့တယ်လီဖုန်းပေါ်မှာစကားပြောတာမှာချက်ချက်မှမှရှိပုံရတယ်လို့ဖားခဲ့ဖြစ်သူကပြောကြားလိုက်ပါတယ်။ဂါဇာဒေသကိုအစ္စရေးတို့ပိတ်ဆို့ထားတာရပ်ဖို့နဲ့အပြစ်ခံရဆဲဖို့အတွက်ဗန်ကောက်မြို့နဲ့ဆင်ပြည်မြို့တွေမှာကြည်ကျဆန္ဒပြပွဲတွေဒီကနေ့ရှိခဲ့ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာရှင်းပြပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာသတင်းတွေနောက်ဆင်းပြီးတင်ဆက်ပေးမယ့်အစီအစဉ်တွေထဲမှာတော့မြန်မာစစ်ကောင်စီကိုအရေးယူရေးကုလသမဂ္ဂမှာတောင်းဆိုထားတာတွေအပြောင်းလဲဖြစ်လာစေဖို့နိုင်ငံရေးလှုပ်ရှားသူတွေကဘာတွေတောင်းဆိုနေကြပါသလဲ
ဖြစ်နိုင်ခြေရှိတဲ့မိလားတွေကိုနော်ယူကရိန်းမှာဘယ်လိုတုံးရတဲ့လဲဒါတွေတုံးပြီးတော့ဒီအချမ်းမဲ့စစ်အုပ်စုကို ICC ကိုတွဲပေးလို့ရပါ
ဒီအကြောင်းသတင်းပေးပို့ချက်အပြည့်အစုံအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းတွေနဲ့ဥရယာတီနဲ့အနာဂတ်ကဘာစတာတွေကိုတင်ဆက်ပေးတော့မှာပါဒါတွေမတင်ဆက်ခင်အခုရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့အတူတင်ပြပေးပါမယ်ခင်ဗျာ
အစားအသောက်ဆေးဝါးနဲ့ဒီတောက်သုံးရေအကူတွေပါဝင်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတင်ဆောင်ထားတဲ့ကုန်တင်ကားတွေဟာအီဂျစ်နိုင်ငံဘက်ကဒီရာဖာလေဆာဂိတ်ကိုဖြတ်ပြီးတော့မှဒီဂါဇာကမ်းမြောင်ဒေသတွေကိုဒီကနေ့ဝင်ရောက်သွားနိုင်ခဲ့ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ကစလို့အစ္စရေးနဲ့ဟာမတ်ဆက်သွေးကြွတို့ဖြစ်နေတဲ့စစ်ပွဲကြားမှာအကူအညီလိုအပ်နေတဲ့ပါလက်စတိုင်းပြည်သူတွေအတွက်အကူအညီအမြန်ဆုံးပို့ပေးဖို့ကုလသမဂ္ဂအမေရိကန်အပါအဝင်နိုင်ငံစုံကတနမန်ရေးအရကြိုးပမ်းခဲ့ပြီးတဲ့နောက်မှာဒီကနေ့မှာတော့ကုလသမဂ္ဂရဲ့ထောက်ပံ့ကူညီရေးပစ္စည်းတွေတင်ဆောင်ထားတဲ့ကုန်တင်ကားတွေဂါဇာကမ်းမြောင်ဒေသတွေကိုဝင်ရောက်ပို့နိုင်ခဲ့တာဖြစ်ပါတယ်။သဘောတူထားတဲ့အတိုင်းဒီနေ့အတွက်ကုန်တင်ကားအစီး20ဂါဇာကမ်းမြောင်ဒေသတွေကိုဝင်ရောက်ပို့ဆောင်တာဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုသွားတဲ့ကုန်လမ်းရေလမ်းအလုံးကိုအစ္စရေးတို့ကပိတ်ဆို့ပြီးတော့တိုက်ခိုက်နေတာသတင်းနှစ်ပတ်ရှိနေပြီမို့လူဦးရေ 2.3 သန်းလောက်ရှိနေတဲ့ပါလက်စတိုင်းပြည်သူတွေအတွက်အစားအသောက်နဲ့ဆေးဝါးတွေအလွန်အမင်းလိုအပ်နေပါတယ်။ဂါဇာကမ်းမြောင်ဒေသတစ်ခုလုံးမှာမီးတွေလည်းပြက်နေတာမို့ဆေးရုံတွေမှာအရေးပေါ်မီးစက်တွေတုံးနေရတဲ့အတွက်လောင်စာဆီတွေလည်းကုန်လူဖြစ်နေပါတယ်။လူအသက်တွေဆန့်နိုင်ဖို့အရေးတကြီးလိုနေတဲ့ပစ္စည်းတွေကိုပါလက်စတိုင်းလာချမ်းဒီအဖွဲ့ကဝေငှပေးမှဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။အခုပေးပို့တဲ့အကူအညီတွေထဲမှာဆေးဝါးနဲ့အစားအသောက်တချို့ပါပေမဲ့လောင်စာဆီတွေတော့မပါဘူးလို့ဂါဇာဒေသကိုထိန်းချုပ်ထားတဲ့ဟာမတ်စ်အဖွဲ့ကပြောပါတယ်။အခုလိုဂါဇာကမ်းမြောင်ဒေသတွေကိုလိုအပ်နေတဲ့အကူအညီတွေပေးပို့နေတဲ့အချိန်ထဲမှာပဲအစ္စရေးတို့ဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုလည်းဆက်လက်လှုပ်ဆောင်နေပါတယ်ရှင်
။ဂါဇာကမ်းမြောင်ဒေသမှာဟာမတ်စ်သွေးကြွတွေတစားကန်ဖြစ်ဖမ်းဆီးထားသူတွေကပထမဆုံးပြန်လွတ်လာသူတမိဖြစ်သူနဲ့တယ်လီဖုန်းကတဆင့်စကားပြောခွင့်ရခဲ့တာမှာကျန်းကျန်းမာမာရှိပုံရတယ်လို့ပြန်လွတ်လာသူဆက်ကျော်တက်အွယ်ရဲ့ဖခင်ကပြောပါတယ်အော်တိုဘာလ9ရက်ကဟာမတ်စစ်သွေးကြွတွေအစ္စရေးမြို့ထဲဝင်ရောက်တိုက်ခိုက်စဉ်ကအမေရိကန်နိုင်ငံသားတွေဖြစ်တဲ့အသက်18နှစ်အရွယ်နက်တလီနဲ့မိခင်ဂျူဒစ်တိုင်ရာနန်တို့ဖမ်းဆီးခံခဲ့ရပြီးအော်တိုဘာ20ရက်နေ့မှာသူတို့ကိုဟာမတ်စ်အဖွဲ့ကပြန်လွတ်ပေးခဲ့တာဖြစ်ပါတယ်ပြန်လွတ်လာပြီးတဲ့နောက်နာတာလီနဲ့ဖုန်းပြောခဲ့ရတာကိုဖခင်ဖြစ်သူယူရီရာနန်းကအခုလိုပြောပြပါတယ
် I spoke with my daughter earlier today she sounds very good she looks very good she was very happy and she's waiting to come home
ကျွန်တော်တမီးနဲ့စကားပြောခွင့်ရခဲ့ပါတယ်သူကြည့်ရတာကြမ်းကြမ်းမာမာရှိပုံရပြီးအဆင်ပြေပုံရပါတယ်တမီးကအရန်ကိုပြောနေပြီးအိမ်ကိုပြန်လာဖို့အတွက်စောင့်နေပါတယ်သူ့အမေကတော့လက်မှာတန်ရာအနေငယ်ရထားပေမဲ့ဘာမှမပြောပါတော့ဘူးလို့ပြောပါတယ်။သူ့အမေလည်းအဆင်ပြေပါတယ်။ကျွန်တော်တမရဘိုင်ဒန်နဲ့လည်းအစောပိုင်းကစကားပြောခွင့်ရခဲ့ပါတယ်။သူတို့ပြန်လွတ်လာအောင်လုပ်ပေးတဲ့အတွက်ကျေးဇူးတင်ကြောင်းတမရကိုကျွန်တော်ပြောခဲ့ပါတယ်။တမရဟာအရန်ကိုသဘောကောင်းဖော်ယူတဲ့လူတစ်ယောက်ပါလို့ယူရီကပြောပြသွားတာပါ။သူတို့သားအမိအခုလိုပြန်လွတ်လာတဲ့ပေါ်အမျိုးတွေအားလုံးကလည်းပျော်ရွှင်နေကြတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာနေထိုင်တဲ့ဂျူဒစ်နဲ့နာတလီတို့နှစ်ဦးကိုဟာမတ်စ်အဖွဲ့ကနိုင်ငံတကာချက်ချင်းဒီအဖွဲ့ကတဆင့်ဂါဇာကမ်းမြောင်ဒေသနယ်စပ်မှာ ဣသရေလစစ်တပ်လက်ထက်ကိုမနေ့တောက်ကြနေကလွှဲပြောင်းပေးခဲ့တာပါအဲ့ဒီနောက်သူတို့သားမိဟာဣသရေလမှာရှိတဲ့မိသားစုဝင်တွေနဲ့ပြန်လည်စုံစည်းခွင့်ရခဲ့ပြီးရှေ့သတင်းပတ်မှာကြာရောက်မဲ့နာတလီရဲ့မွေးတိအမိအမေရိကန်ပြည်ထောင်စုအီလီနွိုင်းပြည်နယ်မှာရှိတဲ့နေအိမ်ကိုပြန်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
အရှေ့လေပိုင်းကာစာဒေသမှာဒီအစ္စရေးနဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွတို့ဖွဲ့ကြဖြစ်နေတဲ့ဆစ်ဖြစ်နေတာမို့ပဋိပက္ခတွေကျေပြတ်မလာစေရည်အတွက်အီဂျစ်နိုင်ငံကာရိုမြို့တော်မှာထိပ်သီးစည်းဝေးပွဲဒီကနေ့ကျင်းပပါတယ်။အရှေ့လေပိုင်းနဲ့ဥရောပကခေါင်းဆောင်တချို့နဲ့အကြီးအကဲတာဝန်ရှိသူတွေတက်ရောက်နေတဲ့ကာရိုငြိမ်းချမ်းရေးထိပ်သီးစည်းဝေးပွဲမှာပါလက်စတိုင်းတို့အနေနဲ့ကိုယ်နယ်မြေတွေကနေအတင်းနှင်ထုတ်တာခံမှာမဟုတ်ဘူးလို့ပါလက်စတိုင်းသမ္မတမာမော့အာဘတ်စ်ကပြောကြားခဲ့ပါတယ်။ဂါဇာဒေသ၊ဂျော်ဒန်ပြည်နောက်ဖက်ကမ်းဒေသနဲ့ဂျေရုဆလင်မှာရှိနေကြတဲ့ပါလက်စတိုင်းတွေကိုနေရက်ဆွရတဲ့အခြေအနေမျိုးအထင်အချက်လောက်တာခံမှာမဟုတ်ဘူးလို့မစ္စတာအဘတ်စ်ကပြောကြားခဲ့ပါတယ်။ပါလက်စတိုင်းတွေကိုပြည်ရင်းဒုက္ခသည်တွေဖြစ်အောင်လုပ်တာဟာဆေးရသွေးမှုကျူးလွန်ရာရောက်တယ်လို့ဂျော်ဒန်ပြည်အဗ်ဒူလာကလည်းဖွင့်ပွဲမိန့်ခွန်းမှာပြောကြားခဲ့ပါတယ်။ဣသရေလပဲဖြစ်ဖြစ်ပါလက်စတိုင်းပဲဖြစ်ဖြစ်အပြစ်မဲ့ပြည်သူတွေအပေါ်တိုက်ခိုက်မှုချွင်းချက်မရှိရှုံချရမယ်လို့လည်းသူကပြောကြပါတယ်။အရှေ့လေပိုင်းဒေသတာမကတကဘာလုံးလုံခြုံစေမဲ့တခုတည်းသောအဖြစ်ဖြစ်တဲ့နှစ်နိုင်ငံပေါ်ပေါက်ရေးအတွက်မျှတပြီးရေရှည်ခံတဲ့ညဉ့်ညံ့ရေးရဖို့အတိအပယ်ရှိတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေစတင်နိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စူးစမ်းရမယ်လို့ဂျော်ဒန်ပြည်အဗ်ဒူလာကပြောကြားခဲ့ပါတယ်။အရှေ့လေပိုင်းပဋိပက္ခကျေပြတ်မလာအောင်လှုပ်ကိုလှုပ်ရမယ်လို့အီတလီဝန်ကြီးချုပ်ဂျော်ဂျီယာမလိုနီကလည်းကာရိုမှာကျင်းပတဲ့ဒီနေ့ညီလာကမှပြောကြားသွားခဲ့ပါရှင
်ဗီယိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလိုက်မီတာ190 kHz 1905ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြားပေးနေပါတယ်ရှင်ဂါဇာဒေသကိုအစ္စရေးတို့ပိတ်ဆို့ထားတာရပ်ဖို့နဲ့အပြစ်ခံရဆဲဖို့ပါလက်စတိုင်းကိုထောက်ခံသူယာနက်ချီထိုင်းနိုင်ငံဘန်ကောက်မြို့တော်ကအစ္စရေးတပ်ရုံးရှိမှတောင်းဆိုဆန္ဒပြခဲ့ကြပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြောတို့ကြားဖြစ်နေတဲ့စစ်ပွဲမှာပါလက်စတိုင်းပြည်သူတွေခံစားနေရတာကိုဘယ်သူမှဂရုစိုက်ပုံမရတာကြောင့်အခုလိုဆန္ဒပြရတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။ပါလက်စတိုင်းလူမျိုးပါပေးစေဆိုပြီးတော့အဟစ်ကြွေးကြော်ခဲ့ကြပါတယ်။ဘန်ကောက်မြို့ကအစ္စရေးတပ်ရုံးကတော့လုံခြုံရေးစိုးရိမ်မှုကြောင့်အောက်တိုဘာ17ရက်နေ့ကပိတ်ထားပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးတို့အပေါ်ဟာမတ်စစ်သွေးကြွတွေဘက်ကအငိုက်ဖမ်းတိုက်ခိုက်ခဲ့မှုအတွင်းမှာထိုင်းနိုင်ငံသား30သေဆုံးခဲ့တယ်လို့ထိုင်းနိုင်ငံသားရေးဌာနကအတည်ပြုထားပါတယ်။16ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့တစားကန်ဖြစ်ဖမ်းဆီးခံထားရသူ19ယောက်ရှိမယ်လို့လည်းယုံကြည်ရပါတယ်။တခါအော်စတြေးလျနိုင်ငံဆစ်ဒနီမြို့မှာလည်းပါလက်စတိုင်းကိုထောက်ခံသူထောင်ထဲချီဒီကနေ့စနေနေ့မှာချီတက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုမတ်ဆူမြန်မွန်နဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ View American အတန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိတ်ပိုချက်တင်တဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားတော့မှာမို့ပထမဦးဆုံးတော့စစ်ကောင်စီကိုအရေးယူရေးကုလသမဂ္ဂမှတောင်းဆိုထားတာတွေအပြောင်းအလဲဖြစ်စေဖို့နိုင်ငံရေးလှုပ်ရှားသူတွေတောင်းဆိုနေကြတဲ့အကြောင်းကိုပြောပြပေးပါမယ်။ပြည်သူတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေတိုးလှုပ်လာတဲ့မြန်မာစစ်ကောင်စီကိုအရေးယူပေးဖို့လူမှုအခြေပြုအဖွဲ့အစည်း400ကျော်ကနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုမှုကနေအပြောင်းလဲတွေဖြစ်လာဖို့နိုင်ငံရေးလှုပ်ရှားသူတွေကမျှော်လင့်နေကြတဲ့အကြောင်းသတင်းပေးဖို့ချက်ကိုအခြေခံပြီးတော့ကိုရနိုင်ကပြောပြပေးမှာပါခင်ဗျာ။
နိုင်ငံကရဲ့ထိရောက်တဲ့အရေးယူမှုတွေမခံရဘဲကင်းလွတ်နေတဲ့စစ်ကောင်စီကိုကုလထွေထွေညီလာခံကတစင်အရေးယူနိုင်ဖို့အတွက်ပြည်တွင်းပြည်ပကလူမှုအခြေပြုအဖွဲ့အစည်း440ကကုလသမဂ္ဂကိုတောင်းဆိုခဲ့ပါတယ်။စစ်ဘေးဒုက္ခသည်စခန်းတွေပေါ်တိုက်ခိုက်တာအပါအဝင်ပြည်သူတွေရှိတဲ့နေရာတွေပေါ်စစ်တပ်ကလေကြောင်းတိုက်ခိုက်မှုပေါင်း1000ထက်မနည်းလုပ်ပြီးတဲ့နောက်မှာအခုလိုအရက်ဖက်အဖွဲ့တွေကကုလထွေထွေညီလာခံကိုအရေးယူဆောင်ရွက်ဖို့အိတ်ဖွဲ့ပေးစာပေးခဲ့ကြတာဖြစ်ပါတယ်။ရဲသားတွေကိုတေကြီထိခိုက်စေတဲ့အကြမ်းဖက်လုပ်ရတွေကိုစစ်ကောင်စီကကျူးလွန်နေပေမဲ့နိုင်ငံတကာကရှုတ်ချက်အောင်တသက်လောက်ပဲချင်းကြက်ထုတ်ပြန်တာမျိုးတွေစစ်ကောင်းဆောင်တိုင်းဝိုင်းကိုလူပုဂ္ဂိုလ်တူးချင်းအလိုက်အေးအေးပိတ်ဆို့တာမျိုးတွေပဲလုပ်ခဲ့ပါတယ်။ဒီ PR တွေကလုံလောက်မှုမရှိပဲစစ်ကောင်စီကအကြမ်းဖက်မှုတွေကိုတိုးတိုးပြီးလှုပ်လာကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။နိုင်ငံတကာရဲ့စီးပွားရေးရအေးအေးပိတ်ဆို့တာတွေရှုတ်ချတာတွေဟာထိရောက်မှုမရှိဘူးလို့မြင်တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူကိုထွန်းကြည်ကလည်းအခုလိုလူမှုအခြေပြုအဖွဲ့ရာနဲ့ချီတောင်းဆိုတဲ့အတွက်နိုင်ငံတကာအတိုင်းအဝန်ဘက်ကတုံ့ပြန်ဆောင်ရွက်နိုင်တာတွေရှိတယ်လို့ခုလိုပြောပါတယ်
နီလိုက်ရှိပါယူကရိန်းကလည်းဒီတိုင်းပါရုရှားဖက်ဒရေးရှင်းရဲ့တရုတ်ကကပ်ဖက်ရက်ပဲလုပ်နေတာလေ ကျွန်တော်တို့တွေ့ရတယ်သို့တော်ညာလေအခုအရက်ဘက်အဖွဲ့အစည်း440ကဥက္ကမကအထွေထွေညီလာခံ UNGA ကိုသူတို့တောင်းဆိုတာ UNGA ထဲမှာပါတဲ့နော်အဖွဲ့ဝင်နိုင်ငံတွေကဒီကိစ္စကိုဖြစ်နိုင်ခြင်းရှိတဲ့ညီလာခံတွေကိုနော်ယူကရိန်းမှာဘယ်လိုသုံးခဲ့တယ်လဲဒါတွေသုံးပြီးတော့ဒီအချမ်းပဲစစ်အုပ်စုကို ICC ကိုတွဲပေးလို့ရပါဒါကြောင့်လုံလုံရေးတောင်းစီအနေနဲ့ကလည်းကိုမှတာဝန်ရှိတာကိုနော်တာဝန်ရှိရှိတာဝန်တည်တည်နဲ့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်သူလူထုရဲ့ဆန္ဒနဲ့ပြည်သူလူထုရဲ့ညှော်လင့်ချက်တွေကိုတော့လေးစားတန်ဖိုးထားသောအဖြစ်ဖြည့်ဆည်းပေးဖို့အလွန်တရာမှအရေးကြီးပါတယ
်။ရပ်ဖက်ဖွဲ့တွေနိုင်ငံရေးဖွဲ့စည်းတွေကနိုင်ငံတကာမှာတန်တမန်နီးလန့်ရမြမရေးကိုဖြည့်ရှင်းနိုင်ဖို့ကြိုးပမ်းနေချိန်မှာပဲဆရာနာသိမ့်မှုကိုလက်နက်ကင်စန့်ကျင်တော်လှန်နေကြတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့အစည်းတွေကလည်းနေမျိုးတွေကိုထိန်းချုပ်နိုင်ဖို့ကြိုးစားနေကြပါတယ်။အချို့ဒေသတွေမှာနေမီတွေကိုထိန်းချုပ်အုပ်ချုပ်ထားနိုင်ပြီလို့ထုတ်ပြန်ထားတဲ့အဖွဲ့တချို့လည်းရှိပါတယ်။အဖွဲ့အစည်းတစ်ခုဒါမှမဟုတ်တော်လိုင်းအင်အားစုတွေရဲ့ရေးပါမှုအတွက်နိုင်ငံတကာကထယ်သွင်းစဉ်းစားရမှာအဖွဲ့တစ်ဖွဲ့ရဲ့နေမီစိုးမိုးထားနိုင်မှုအခြေအနေကအခရာကျတယ်လို့ဥပဒေပညာရှင်စောဘဦးလေးကသုံးသပ်ပါတယ်။ဒါမှမဟု
တ်အုပ်ချုပ်ရေးနေမီတူချောင်းအုပ်ချုပ်ရေးတရားကိုတူချောင်းနိုင်ပြီဆိုရင်တော့အဲ့ဒါနေမီစိုးမိုးမှုငင်းမျိုးအုတ်ကြီးနိုင်အခြေအနေရှိတယ်လို့ပြောလို့ရပါတယ်။ပြည်သာထင်ရှားတဲ့ကာရတာကိုထုတ်ပြပါဆိုရင် KNU ကမဟာခွန်ဌာနရဲ့ရှိတဲ့ငင်းမျိုးကြီးသူ့ရဲ့အုတ်ကြီးမျိုးရှိပြီးသူ့ရဲ့အုတ်ချုပ်ရေးရန်ရာကိုပြီးထောင်နိုင်တာတဲ့အတွက်ကြောင့်နောက်တစ်ခါအုတ်ချုပ်ရေးရဲ့နောက်ထပ်တဲ့ဖြစ်တဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်ရန်ရာကိုပေါ်ထောင်နိုင်တဲ့အတွက်ကြောင့်အဲ့ဒီလိုအခြေအနေရှိမှသာနေနေအုပ်စုမျိုးရှိတယ်လို့ကျွန်တော်ကတော့ပြောချက်ပ
ါမြန်မာနိုင်ငံမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့နေရာတော်များများရှိနေပြီးတော့တချို့နေရာတွေမှာစစ်ကောင်စီရဲ့အုပ်ချုပ်မှုမရှိတော့တဲ့အခြေအနေမျိုးတွေလည်းဖြစ်နေပါတယ်လက်ရှိမှာတော့တိုက်ပွဲတွေအချိန်ကြာလာတဲ့အမျှရဲသားပြည်သူတွေထိခိုက်ဒေဆုံးမှုတွေလည်းပိုတိုးလာနေပါတယ်ဒါကြောင့်ပြည်တွင်းပြည်ပလူထုအခြေပြုအဖွဲ့အစည်း400ကျော်ကစစ်ကောင်စီပေါ်ထိရောက်တဲ့အရေးယူမှုတွေလှုပ်ဖို့ကုလသမဂ္ဂထွေထွေညီလာခံမှာတင်ပြတောင်းဆိုမှုကနေတက်ရောက်မှုတွေရှိလာမယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
ကိုရရန်နိုင်တင်ပြပေးခဲ့တာပါခင်ဗျာတော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားတော့မှာမို့ပထမဆုံးတော့ဒုအတန်းအစီအစဉ်နဲ့စပါမယ်ခင်ဗျာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းရှမ်းပြည်နယ်တဲကဘော်တွင်းတပ်ထုတွင်မှာအလုသမားတွေရပိုင်ခွင့်နဲ့အခွင့်အရေးတန်းသူမရကြတဲ့အခြေအနေကို Frontier မြန်မာဒုအတန်းအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီကုမ္ပဏီဝင်လိုက်တဲ့အချိန်မှာလူဖြစ်လဲဆိုပရိုမိုရှင်က
ဆက်ပြီးတော့ promotion မရှိတော့တသိန်း900နဲ့ဒီတိုင်းဆက်သွားနေခဲ့တာအခုဆိုရင်ဆယ်နှစ်ကျော်ကြာသွားပြီပေါ့နော်
ဒီစီမားကဘုန်းတော်ကျွန်တော်မျိုးလိုပဲဒီစီမား
အိုက်ဆက်ရုပ်မှာလောလောနေတဲ့ဝန်ထမ်းတွေတက်ကတော့ရေရှည်အတွက်ဆိုမကောင်းဘူ
းဗျရှမ်းပြည်နယ်မြောက်ပိုင်းဘော်ရင်တပ်ထုတွင်ကိုနှစ်များစွာအတွင်းလက်ပြောင်းလက်လွဲတွေလုပ်ပြီးတော့လုပ်ကိုင်လာခဲ့ကြပါတယ်ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းဒီလုပ်ငန်းကိုဖက်ဆက်လုပ်ကိုင်လာတဲ့အခါလူသမားတွေကြားမှာတင်းမာမှုတွေနဲ့မကျေနပ်မှုတွေရှိလာပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့မိဖက်မီဒီယာဖြစ်တဲ့ရှေ့ပြည်မြေက My Actor ကရေးသားတင်ဆက်ထားပါရစေ။လုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲသုံးဖြူထားသလိုအသံအစားထိုးဖတ်ထားပါရစေရှင်။
ဒီအိုအော်တန်ကိုရှမ်းမြောက်နမ်တူတောင်တန်းတွေကြားမှာကြားလာရတာရာစုနှစ်ကျော်ကြာလာပါပြီဒီအတန်ကဘော်ရင်းတတုမိုင်းလုပ်သားတွေအလုတ်သွားချိန်အလုတ်ဆင်းချိန်နားချိန်တွေကိုအချက်ပေးနေတာဖြစ်ပါတယ်1890ခုနှစ်မှာစတင်ခဲ့တဲ့ဒီတတုတွင်းဟာဒုတိယကမ္ဘာစစ်မတိုင်ခင်အချိန်တုန်းကကမ္ဘာမှာအကြီးမားဆုံးခဲတတုထွက်တဲ့အရင်းမြစ်တစ်ခုဖြစ်ခဲ့တာပါအခုထိလည်းခဲတတုထွက်များတဲ့အရင်းမြစ်တစ်ခုဖြစ်နေဆဲဖြစ်တယ်လို့ငွေနဲ့တွက်လဲထွက်ပါတယ်ဗြိတိရှားတွေဆောက်ခဲ့တဲ့အဆောက်အဦတွေကလည်းယာတီဥတုတိုက်စားမှုနဲ့ရွေရွေးနာရီရှိပေမဲ့ယနေ့အချိန်ထိတည်ရှိနေသေးပါ တချိန်ကတတုတူးဖော်ရေးလုပ်သားတွေပျော်မွေ့ရဒီတတုတွင်ဟာအချိန်တရွေ့ရွေ့ပြောင်းလဲလာတာနဲ့အတူအလုတ္တမအခွင့်အရေးတွေခန်းစားခွင့်တွေပြောင်းလဲလာခဲ့ပါတယ်ဒီတတုတွင်မှာကိုမောင်ခင်အလုတ်လုပ်တာအနှစ်30ကျော်ကြာပါပြီသူအလုတ်စဝင်ခါစအချိန်တုန်းကတော့အစိုးရကဒီလုပ်ငန်းကိုလုပ်ကင်နေတာပါတလ625ကျက်နဲ့သူစလုပ်ခဲ့တာဖြစ်ပါတယ်
ဒီလိုမှခံစားမိတာကတော့အစိုးရဝန်ထမ်းဘုရား
ကျင်တဲ့ခံစားမိတာကအစိုးရဝန်ထမ်းဘုရားမှာ600ရတဲ့အခါကလုပ်ငန်းခွင်မှာပျော်တယ်ပြည်မန်းစင်းရဲ့ပေမဲ့အဲ့ဒီအချိန်ကကြာမရရအစဉ်ပြေတယ
်2010မှာတော့ကိုမောင်ခင်လဆာကတလ3,900ကျပ်ပါအဲ့ဒီအချိန်တုန်းကတက်တူတွင်းလုပ်ငန်းကိုပုဂ္ဂလိကကုမ္ပဏီတစ်ခုဖြစ်တဲ့ဝင်းမြင့်မူကုမ္ပဏီကလဲလွဲယူလိုက်ပြီးတဲ့ကာလပါဝင်းမြင့်မူဆိုတာကမြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိပြီးရစွမှုတွေကျူးလွန်မှုရှိနေတယ်ဆိုတော့ဆွဆွဲချက်နဲ့အမေရိကန်ရဲ့ပိတ်ဆို့ခံထားရတဲ့အကြီးတန်းဝန်ထမ်းတွေပါတဲ့ခရိုနီကုမ္ပဏီအေရှားဝက်ကနေဖြစ်လာတာပါအဲ့ဒီအချိန်တုန်းကဘော်ရင်းအလုတ်သမားအများကြီးအလုတ်ဆုံးရှုံးခဲ့ရပေမဲ့ကိုမောင်ခင်ကအရင်လဆာနဲ့ပဲအလုတ်ဆက်လုပ်ခွင့်ရခဲ့ပါတယ်ဒါပေမဲ့73နှစ်ကြာပြီးတဲ့နောက်အခုကာလလိုငွေကြေးဖောင်းပွားမှုတွေနေထိုင်စားတောက်စရိတ်တွေမြင့်မားလာတာတော့သူ့လဆာကအရင်တိုင်းပါပဲ
ဒီကုမ္ပဏီဝင်လိုက်တဲ့အချိန်မှာဘလို့ဖြစ်လဲဆိုတော့ဟို promotion ကာလတွေမရှိဘူ
းဆက်ပြီးတော့ promotion မရှိတော့တသိန်း900နဲ့ဒီတိုင်းဆက်သွားနေခဲ့တာအခုဆိုရင်10နှစ်ကျော်ကြာသွားပြီပေါ့နော်အချိန်ပိုကလက်ရှိနေထမှာမကြသေးခင်ကတရက်ကိုအချိန်ပိုတနားရီပေးပါတယ်တနားရီအချိန်ပိုရတဲ့အတွက် 2,000 လောက်ရပါတယ
်ဒါပေမဲ့ဒီနေရာမှာတခုရှိတာကဝန်ထမ်းအစ်စ်ကိုအောင်စောထက်တော့သူကတာပါသေးတယ်ကိုအောင်စောကဝင်းမြင့်မူကိုမနစ်ကအလုတ်ဆက်ဝင်ခဲ့တာဖြစ်ပြီးတပတ်မှာ6ရက်အလုတ်လုပ်ရပါတယ
်တထုတွင်ဥပဒေမှာပါတာကတထုတွင်အလုတ်သမားတယောက်ကတပတ်ကို9ရက
်တထုတွင်ဥပဒေမှာပါတာကတော့တထုတွင်အလုတ်သမားတယောက်ဟာတပတ်ကို9ရက်40ထက်ပိုလုံးမဆင်းရဘူးဆိုတဲ့သတ်မှတ်ချက်တွေရှိတယ်ဗျဒါပေမဲ့ခုဝင်လာတဲ့အလုတ်သမားတစ်တွေကိုကုမ္ပဏီကစာချုပ်ချုပ်တာကတော့တပတ်ကို48နာရီတောင်လုံးဆင်းခိုင်းတယ်ရဲနဲ့ပြောရင်တပတ်ကို6ရက်အလုပ်လုပ်ရမယ်တရက်ပဲနားရတယ်ပေါ့တလကိုမှ4ရက်ပဲနားရတယ်လောက်တမားဟောင်းနေနဲ့ကွာသွားတာပေါ့
အလုပ်သမားတွေပဲမကြည်လည်တာနောက်တစ်ခုကဘော်ရင်းမှာကျန်းမာရေးဆောင်ရှမှုပေးမဲ့နေရာမရှိတာကဝီမင်းမိုကလက်လွဲယူပြီးတိတ်မကြသေးခင်2012ခုနှစ်တုန်းကဒီလိုကျန်းမာရေးဆောင်ရှမှုမပေးတာအပေါ့ဝင်အခြေလေတာတွေနဲ့ပတ်သက်ပြီးအလုပ်သမားတွေဘက်ကဆန္ဒထုတ်ဖော်တာတွေရှိခဲ့ပါသေးတယ်။ site ထဲမှာဆရာဝန်တယောက်လာထားပေမဲ့တိတ်ကြကြမခံပါဘူး။အခုတော့တာမန်နှာစေးချောင်းဆိုးလောက်ပဲကုပေးနိုင်တဲ့ဆေးပေးခန်းလေးတစ်ခုပဲရှိပါတော့တယ်။ဒီလိုဆိုတော့အလုပ်သမားတွေကပုံမကောင်းမွန်တဲ့စေဝါကုသမှုခံချင်ရင်တခြားနေရာကိုခရီးသွားပြီးငွေပေးကုသရတာပါ။တတုတွင်းကငွေရှာနိုင်တဲ့အလုပ်ဖြစ်လို့အလုပ်သမားတွေကိုလစာလုပ်ငန်းခွင်နဲ့အထောက်ပံ့အကောင်းတွေပေးဖို့ကုမ္ပဏီဘက်ကတတ်နိုင်တယ်ဆိုတာညင်းစရာတော့မလိုပါဘူး2018ခုနှစ်တုန်းကဘော်ဒွင်းရဲ့50တည်ရခိုင်နှုန်းကိုဩစတြေးလျကုမ္ပဏီဖြစ်တဲ့မြန်မာမက်ထယ်ကပိုင်ပါတယ်မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူတာဝန်ခံမှုဆိုင်ရာမဟာမိတ်အဖွဲ့ရဲ့2023ခုနှစ်ဖေဖော်ဝါရီလတုန်းကထုတ်ပြန်တဲ့အစီရင်ခံစာအရ2034ခုနှစ်မှာဒီလုပ်ကွက်ကနေဝင်ငွေဩစတြေးလျဒေါ်လာ 1.9 ဘီလီယံအထိရဖို့မြန်မှန်းထားတယ်လို့ဆိုပါတယ်။ဒါကြောင့်တက်တူထုတ်လုပ်မှုရှယ်ယာနဲ့တက်တူထုတ်ယူခွင့်အတွက်အစိုးရကိုတွင်းငွေဩစတြေးလျဒေါ်လာ145တန်းဝန်းကျင်ရှိနိုင်တယ်လို့ဒီအစီရင်ခံစာမှာမိမောင်းထုတ်ပြပါတယ်။စစ်တပ်ကဝင်ငွေရနေတယ်ဆိုတဲ့သဘောပါ။ဒါပေမဲ့အလုပ်သမားတွေကတော့နုံနစ်နေဆဲပါမြန်မာမက်ထက်ကစစ်အနာသိမ့်ပြီးနောက်ပိုင်းသူ့ရှယ်ယာတွေကိုရောင်းထုတ်လိုက်ပြီးမဲ့ဝင်းမြင့်မုံနဲ့တခြားကုမ္ပဏီတွေကနေဆက်တူဆက်လက်လုပ်ကင်တာကရှိလာပြန်ပါတယ်ဒီတော့လက်တလုံးချလုပ်တာတွေပါလာပါတော့တယ်လုပ်ငန်းလွှဲပြောင်းတုန်းကအစီရင်ခံစာမှာဝင်းမြင့်မုံနဲ့အတူလုပ်ကင်တာကEAB Global Mining တခုပဲဖော်ပြထားပါတယ်ကုမ္ပဏီနာမည်တွေကအလုပ်သမားတွေမသိပါဘူးတို့အတန်ကဝင်းမြင့်မူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေချခြင်းမရှိပါဘူးဒါပေမဲ့တတုတူးဖော်နေတာတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုမရှိဘူးဆိုတာတော့သိချပါပဲ တခြားကုမ္ပဏီတွေကိုဂျပောက်ပေးဝင်လှုပ်ထားတာကြောင့်လဲကုမ္ပဏီတွေကသူတို့ဝန်ထမ်းနဲ့သူတို့လာကြပြီးလက်စာခန်းစားခွင့်တွေပိုပေးနေကြတော့လုပ်ငန်းခွင်ထဲတင်းမာမှုတွေဖြစ်လာခဲ့ပါတယ်အကြီးတန်းရာထူးတွေထက်တောင်သူတို့ကလက်စာခန်းစားခွင့်ပိုရကြတည်တယ်လို့ကိုအောင်စောကပြောပါတယ
်အကုန်လုံးတော့မကျေနပ်ကြဘူးမကျေနပ်ကြဘူးဆိုတာအဲ့လိုမျိုးပေါ့နော်ခွဲခြားမှုတွေအများကြီးရှိနေတယ်
အကုံလုံးကမကျင်းနေဘူးခွဲချမှုဖိနှိပ်မှုတွေရှိနေတော့ပို့ပြီးမကျင်းနေစရာတွေဖြစ်လာတယ်။ဘော်ထဲမှာရှိတဲ့ဝန်ထမ်းတွေဆိုရင်တက်တန်း20အထက်မှာလုပ်ငန်းတွေ့ကြုံကစားပြေဆောင်ကြတာများတယ်။ဒါပေမဲ့ကုမ္ပဏီတစ်ထေးတွေကသူတို့ခေါ်လာတဲ့ဒူတွေကိုပဲကြီးကျက်ခေါင်းဆောင်ပိုင်းမှာထားတယ်။အဲလူတွေကတကယ်ဆိုလောက်တဲ့9နှစ်မပြည့်လူတွေဖြစ်ပေမဲ့ခေါင်းဆောင်တွေဖြစ်သွားကြတယ်။ပြီးတော့အတွေ့အကြုံရှိတဲ့လူတွေပေါ်မှာပူကြလာတယ်။ကိုယ်လောက်မတိပဲနဲ့ကိုယ်ပေါ်မှာဆရာလုံးမလုံနိုင်ထွက်သွားဆိုပြီးတော့ဝန်ထမ်းတွေကကြောက်လို့ပြန်မပြောရကြဘူး။ခွဲခြားတာကတော်တော်ကိုများတယ်ဗျာကို့တမီးရေရောက်ရှိတဲ့သူကကို့ကိုပြန်ခိုင်းနေတဲ့ပုံစံမျိုးဖြစ်နေတယ
်ဒေတာတွင်အလို့သမားအရေးဆောင်ရွက်နေသူတွေနဲ့ဤဆက်သူတူကိုတို့အတန်ကစကားပြောကြည့်ထားပါတယ်သူပြောပြချက်အရမကြသေးမီကဝင်းမြင့်မိုကုမ္ပဏီကဝန်ထမ်းတွေအတွက်စွမ်းဆောင်ရည်စုကြီးပေါ်ဖော်မန့်ကြီးအပါဝင်ကောင်းမွန်တဲ့ပြောင်းလဲမှုတွေရှိတယ်လို့ဆိုပါတယ်ဒါပေမဲ့လွန်ခဲ့တဲ့18လအတွင်းမှာတတူတွင်အလို့သမားတွေရဲ့လဆာနှုံးထားတွေနဲ့အကျိုးခံစားခွင့်ဆိုင်ရာမတူညီတဲ့အဓိကပြဿနာနဲ့ပတ်သက်ပြီးတုတ်တက်မှုမရှိတာကိုတော့သူဝန်ခံပါတယ်
။ဒါတော့လည်းအခက်အခဲကတော့တခြားကုမ္ပဏီနဲ့ကျွန်တော်တို့ကုမ္ပဏီနဲ့ငကူမင်းကုမ္ပဏီနဲ့
လက်တော့ခက်ခဲကတခြားကုမ္ပဏီရဲ့မူရင်းနဲ့ဘလို့ကွာခြားပြီးလုပ်နေတာကိုမသိတော့အလုပ်သမားတွေရဲ့လောက်ခလားစာတွေကွာဟမှုရှိတယ်။ဂျန်နာကအဆင်ပြေတယ်။အဲ့ဒါနဲ့ပတ်သက်ပြီးညီနိုင်ဆွေးနွေးနေတာ2023လပိုင်းကလေးကပါကုမ္ပဏီကတာဝန်ရှိတဲ့မန်နေဂျာနဲ့စကားပြောတယ်။သူတို့လည်းအထက်ပိုင်းကလူကြီးတွေနဲ့စကားပြောနေတော့အဖြေကမပေါ်သေးဘူ
း။ဒီကိစ္စတွေကစီမံခန့်ခွဲရေးပိုင်းမှာရှိနေတဲ့လူကြီးတွေအတွက်ကတော့ဦးစားပေးဖြစ်မနေဘူးဆိုတာထင်ရှားပါတယ်။ဒါပေမဲ့အလို့သမားတွေအတွက်လောက်ခလားစာနဲပါတာတွေရတဲ့နဲ့အခွင့်အရေးတွေမရရှိတဲ့အပြင်ရှင်းလင်းဖို့တက်တောင်ရုန်းကန်နေရပါတယ်။ဥပမာကိုမောင်ခင်လိုမျိုးပေါ့သူစနီးဖြစ်သူစေးကူးဖို့အတွက်ချေယူခဲ့ရပါတယ
်လွန်ခဲ့တဲ့ဒီကတော့က7လပိုင်းတော့ကစပြီးတော့အင်းက
လွန်ခဲ့တဲ့7လပိုင်းကအမျိုးသမီးကကြမ်းမရေးမကောင်းတော့လက်ရှိလက်စားနဲ့မလောက်ငါဘူးဒီလိုပဲချိန်ကားပြီးစူးစမ်းရတယ်အဆင်ပြေတာတော့မဟုတ်ဘူးဆဆတောက်တောက်ပဲ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်ထုတ်လင်းမဲ့တို့တန် podcast အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ Frontier မြန်မာကအစီအစဉ်တင်ဆက်တဲ့တို့တန်အစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ View American တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါ။ခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ပြပေးပါမယ်။ကလစ်တင်ငယ်ခွင့်ရေးနိုင်ငံတကာပြည်ညင်မှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံအနေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စတွေကိုစဉ်းစားတဲ့အခါဘာတွေထည့်သွင်းစဉ်းစားဖို့လိုပါသလဲ။တဘာဝပတ်ဝန်းကျင်အရေးကျွမ်းကျင်ပညာရှင်ဦးမျိုးဦးဝင်းမျိုးသူနဲ့ဦးတမောင်တန်းကဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဆွေးနွေးထားပါရခင်ဗျာ။
ရာသီဥတုအပြောင်းအလဲကိုကြိုက်ကြဲဖြစ်ရှင်ရည်တနည်းပြောရင်ဘဝပတ်ဝန်းကျင်ကိုထိမ့်သိမ်းဆောင်ရှောက်ရေးဟာအစိုးရတွေအတွက်မဖြစ်မနေတာဝန်ဖြစ်လာပြီးအဒီတာဝန်ပြတ်ကွက်ခဲ့ရင်ဥပဒေကြောင်းအရပြည်သူတွေကအစိုးရတွေကိုတရားစွဲဆိုနိုင်တဲ့အခြေအနေကရုပ်လုံးပေါ်ပေါ်လာတာကိုအစိုးရတက်ကောအသုတည်သည့်ဖြစ်ဆောင်ရနေသူဦးဝင်းမျိုးသူကပြီးခဲ့တဲ့ပတ်မှာဆွေးနွေးတင်ပြခဲ့ပါတယ်ဒီလိုဆွေးနွေးခဲ့ရမှာကလေးတငယ်ဆိုင်ရာအခွင့်အရေးနိုင်ငံတကာသဘောတူညီချက်ကလည်းရေးကြည့်တဲ့အကြောင်းမို့ကလေးတငယ်အခွင့်အရေးနဲ့ဘာပေါ်ဝင်ချင်တဲ့အကြောင်းဒီပတ်မှာမှကျွန်တော်တည်တံ့စူးစီးတင်ပြလိုက်ပါတယ်။ဦးဝင်းမျိုးသူကအခုလိုပြောပါတယ
်။ဩဂတ်စ်လပေါ့22ရက်နေ့မှာကျွန်တော်တို့ဒီလူခွင့်ရေးနဲ့ပတ်သက်ပြီးလို့ပေါ့နော်လူခွင့်ရေးနဲ့နောက်ဒီပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဆက်ဆက်နေတယ်ဆိုတော့အဆက်ဆက်ကိုပိုထင်ရှားအောင်ဖြစ်စေတဲ့အကြောင်းရင်းကကျွန်တော်တို့ဒီကလေးသူငယ်မြန်မာအခွင့်အရေးဆိုင်ရာပေါ့နော်ဒါဒီ convention ကနေပြီးတော့ဒါကိုတရားဝင်အတိအမှတ်ပြုလက်ခံလိုက်တာပေါ့အဲ့တော့ CRC ဆိုတာရှိပါတယ် CRC ဆိုတာ Convention of Right of Children ဆိုတော့ကလေးသူငယ်တွေရဲ့အခွင့်အရေးပေါ့နော်ဒါက1989ခုနှစ်တည်းက General Sabio, the Volo, we don't go and go to Masabio, a Dawin Lara, and Nangan got the Vodun Jess Hajo Jibo Dima, Nangani Gonoa, Lemma, ye told her what they are good at telling a lot, ye told it, me to running and the American and Nangan, she did what come out of my head, Regan the Kuma ye who no? Edema, do ye the article, she did our ugly boma, she did the Queen Claydung, Queen Isaya, Nezoara, the Claydung area, so I'm pure attention, eh?
ကျမ်းမာတယ်เนาะစင်စစ်မပြခွင့်ပြုတ်တောက်တဲ့နိုင်နေပတ်ဝန်းကျင်ကိုခန်းစားပိုင်ခွင့်ရယူပိုင်ခွင့်ရှိရမယ်ဆိုတာသူကအဲ့ အင်တာနက်ဆက်မြင်လာမှာအခုလိုပြောထားပါတယ်။တဘာဝပတ်ဝန်းကျင်ရဲ့ရာသီဥတုအချက်တဲကိုကိုင်ွယ်ဖို့ချစ်ကပ်ကြတဲ့အခါမှာကလေးတငယ်ဆရာအခွင့်အရေးအခြေခံကနေချစ်ကပ်ဖို့နိုင်ငံတော်အားလုံးရဲ့အဖွဲ့တွေကိုတလေးတနက်စဉ်းစားလာအောင်လမ်းညွှန်ချက်ပေးခြင်းအပြင်အထွေထွေမှတ်ချက်အမှတ်23ချက်ဟာကမ္ဘာလုံးဆိုင်ရာနဲ့နိုင်ငံလုံးဆိုင်ရာအပြောင်းလဲတွေကိုစိတ်စောပေးလိုက်မယ်ဆိုတာကျွန်မမ sin kanza ya solusi no di piatana bego di kajin sa india de lo subari. Rari garo di luji nyambu taja kulebi ma atachu lanyan sa ya yoga dwe piepo lanayna di luji nyambu atutvien kulebi dwe tan shene tau tongi yashi yega yichi bari. Biro ya di uru biao nene taja piepo lanay yichi yishana mu kamlu sana yeka shaba yaga Ahara chudere yoga ni pichara. Biro daru pisiru pawunye ma bipisi na. Atu tpye foam battery ne acha daru bhite ne satav siyari. Piyin geya sene hanja piyano nara. Daja pibo lare yoga biyari kukun acha sen lara rui. Daru ka piyatana rui pibare lu. Kalita nga saya kula tamaga ye atu tantama siyin kanzara sunare. Akuso. Uru Yadi Abjang Major Mongai, Yiji Dari, Milan Dari, Yadi Uru Alonjo Sua Dari, Chibola Wani. Natasa Chaman, Natam Seti Jalila Jaya. Edito Yadi Uru Sua Lagera Jal, Nirai Pianya Gali Natapa. Through Mita Surinetu, Oin so quashi Jal Nitayade, Lu, Gula Tamara Subari. Lame Sesu Tonsu, and it Tonsema. Kali tiada setong dah sudah jauh ni tanya melu. Oktober cawan ni kat topian kere. Kula tambah kali dengan yang mui pun Juni seka biobare. Lepas itu ni awal mah muka Yesaya lare. Di data bila ni mida suri kah sudah jauh ni tanya le kah kali bebo daya musi lamare. Hari ini kasa ko ye dah tu sudah jauh ni tanya pada ya jangan cendera tu lekite Laura Heliga.
Displacement, whether it's short term or more protracted,
can't do it. ဒီကလေးတွေဟာသူတို့ရဲ့မိဘတွေသူတို့ကိုပြုစုစောင့်ရှောက်တဲ့သူတွေနဲ့ကွဲကွာသွားကြမယ်ဒီတစ်ခါမှလူကုန်ခံရတဲ့အနေနဲ့ရင်ဆိုင်ကြရပါတယ်ခေါင်းမော်ဖျက်ခံရတာမတော်မတရားလုပ်ခံရတာအကြမ်းဖက်ခံရတာတွေကြုံရနိုင်ပါတယ်ပညာရေးတပိုင်းတစ်စားဖြစ်သွားမယ်ကျမ်းမာရေးစောင့်ရှောက်မှုမရတော့ဘူးဒီတော့ကာဝယ်ဈေးတွေလည်းမထိုးရဘူးဆိုတော့ယောဂါတွေဖြစ်မဲ့ဘေးလည်းပိုပြီးတော့ရှိလာပါတ
တို့တော့ ACRC မှာဒါသူတို့မှာဒါ special committee ရှိတယ်ဒီ special committee ကဟုတ်ပြီကျွန်တော်တို့မူလခွင့်ပြုသတ်မှတ်ထားတဲ့ဒီကလစ်တူငယ်ဆိုင်ရာအခွင့်အရေးတွေအများကြီးပေါ့ဗျာအဲ့ဒီထဲမှာအနည်းဆုံး12ခုကနော်သူဖော်ပြတဲ့အခွင့်အရေး12ခုလောက်ကပဝင်းကျင်နဲ့ဆောင်းကပြောလို့ပေါ့နော်ပဝင်းကျင်ထိခိုက်နှောက်ယှက်လာရင်ကလစ်တူငယ် right တွေကထိခိုက်နိုင်တယ်ဆိုအဲ့ဒီ article 12ခုလုံးမှာအရေးပါပုံသူတို့ကအထူးပြုလိုက်လာပြီးတော့ Dave ပဲဖွင့်ဆိုရှင်းလင်းပေါ့နော်ဒါ interpretation ကို committee ကို special agreement or special comment လို့ခေါ်တာပေါ့နော်ဒါကိုကျွန်တော်တို့ကပြီးခဲ့တဲ့22ရက် August လမှာကျွန်တော်တို့ကဒါတရားဝင်ထုတ်ပြန်လိုက်တယ
်ကုလသမဂ္ဂအထူးသဖြင့်မှာရဲ့အစီရင်ခံစကားမင်းပေါင်းထုတ်ပြခဲ့တဲ့အဓိကအခွင့်အရေးတွေကတော့အသက်ရှင်တိုင်းရင်းနဲ့ဘဝဖွံ့ဖြိုးကြီးထွားမှုအခွင့်အရေးကျန်းမာရေးဆိုင်ရာအခွင့်အရေးလုံလောက်တဲ့စားဝတ်နေမှုဆိုင်ရာအခွင့်အရေးကလေးတွေကစားမွေးနဲ့အပန်းဖြေမှုဆိုင်ရာအခွင့်အရေးစတဲ့အခွင့်အရေးတွေဖြစ်ကြပါတယ်။ကလေးတွေရဲ့အဲ့ဒီအခွင့်အရေးတွေမတိပါအောင်နိုင်ငံတော်အာဏာပိုင်အဖွဲ့အစည်းတွေမှလည်းတာဝန်ရှိပါတယ်။ဦးဝင်းပြောသူကအခုလိုဆက်ပြီးပြောပါတယ်
။နောက်တစ်ပိုင်းကတော့ဒါဟုအကောင့်ထဲပေါ်တဲ့အခါမှာဘလို့အကောင့်ထဲဖော်မလဲကိုလက်ညွန်တာပေါ့နိုင်ငံတကာသဘောညီချက်လက်ညွန်တာပါ။အဲ့ဒီမှာအင်မတန်စိတ်ဝင်စားဖို့ကောင်းတဲ့အချက်ကဆောင်လို့oh children right impact assessment ဆိုတာမျိုးတွေပါလာတယ်ပေါ့เนาะဆိုတော့ကျွန်တော်တို့
စနေတော့တက်ပြတ်တဲ့ဟာတွေ
အဲအဲနောက်ဆက်တွေ့ပေါ့ environmental impact assessment ကိုလုပ်ရမယ်ဆိုတဲ့ဟာမျိုးပါလို့ပဲအခုဟာနိုင်ငံတိုင်းကလည်း children right impact assessment ကိုမဖြစ်မနေလုပ်ရမယ်သူတို့ဘာလို့လို့ even ကျွန်တော်တို့ရင်တော့ project ကြီးတွေစီမံကိန်းကြီးလို့လို့ EIA ကြီးကိုလည်းမကအဲ့ဒါမှအထူးပြုပြီးတော့အဲ့တော့ကတော့ဗျာလူတွေထိခိုက်တယ်ဆိုတော့ချုပ်ပြီးတော့ကလေးတငယ်တွေတော့ပါတယ်တော်တော်ဒီရဲ့လိုအပ်ချက်ရဆိုရင် children right impact assessment ကိုမဖြစ်မနေလိုရမယ်ဆိုတော့စီနောင်မှုမျိုးတွေပါလာတယ်နောက်တစ်ခုကဒီလက်ရှိပြဋ္ဌာန်းချက်ကဒီနိုင်ငံတော်ကဆောင်းလို့တင်သွင်းလိုက်တဲ့ရာသီဥတုပြောင်းလဲခြင်းဆိုင်ရာကိစ္စရပ်တွေမှာရောကလေးတငယ်တွေရဲ့ consensus ပါလာကလေးတငယ်တွေရောဒါတွေကိုသဘောတူလာဆိုတော့လိုအပ်ချက်တွေပါလာတယ်ပေါ့ဗျာ
ဘုရားသမဂ္ဂရဲ့ truth and number ကလည်းသူရဲ့အစီအင်္ဂါစာထဲမှာအခုလိုကြံပြုထားတာကိုတွေ့ရပါတယ်။ဒါတွေကတော့ပညာရေးကလေးတွေရဲ့ပညာရေးမှာတဘောပဝင်းခြင်းကိုလေးစားတတ်မှုထားရေးကျောင်းစာသင်ခန်းစာအပြင်တဘောဝထဲမှာသင်ယူနိုင်ရေးအစီအစဉ်တွေအစားအသဖြင့်စီစဉ်ဖို့လိုအပ်ပါတယ်လို့ဆိုပါတယ်။တရင်ချက်လက်ရယူနိုင်ရေးကလေးတွေသိလို့တဲ့တရင်ချက်လက်တွေရရှိနိုင်အောင်စီစဉ်ပေးထားပါမယ်။ကလေးတွေရဲ့အမြင်ကိုလေးစားရေးကလေးတွေပေါ်တဲ့အောင်နိုင်တဲ့ဆုပ်ဖြတ်ချက်တွေကိုချတဲ့အခါမှာတဘာဝပတ်ဝန်းကျင်ဆိုင်ရာဆုပ်ဖြတ်ချက်တွေကိုချတဲ့အခါမှာကလေးတွေရဲ့အမြင်သဘောထားကိုတလေးတနဲ့ရယူရပါပဲတဲ့ပြီးရင်ကလေးတွေရဲ့တိုင်ကြားချက်တွေကိုတုံ့ပြန်ဖြေရှင်းကလေးတွေမကျေနပ်ကြတာတွေနဲ့ပတ်သက်လို့သူတို့အဖြေရပိုင်ခွင့်နဲ့ဖြေရှင်းပေးရကိုလည်းအလေးထားကြပါမယ်လို့သူကပြောပါတယ်ပြီးတော့ကလေးတွေရဲ့လိင်တင်းညွမှုလူမျိုးဘာသာဆွမ်းဆောင်ရည်တွေကိုမစင်စားပဲကလေးအလုံးကိုတန်းတူညီမျှအလေးထားဆက်ဆံဖို့လိုအပ်ပါတယ်အထူးသဖြင့်ဒီလိုဘောပဝင်းကြီးကြောင့်ထိခိုက်လွယ်တဲ့ကလေးတွေကတော့လူနည်းစုလူမျိုးတွေရောကလေးတွေနော်ပြီးတော့မတတ်မဆွမ်းကလေးတွေနော်နောက်ပြီးတော့ဖွဲ့ချဆက်ဆက်ခံရတဲ့လူဖွဲ့စည်းတဲ့ကလေးတွေကအထိကလွယ်တဲ့ကလေးတွေဖြစ်ကြပါတယ်ဒီချက်တွေကိုဥပဒေနဲ့ပြဋ္ဌာန်းထားတာစနစ်တွေထဲမှာထပ်ပင်းတာအစရှိတာတွေကိုလည်းလှုပ်ဆောင်ကြရပါမယ်လို့အစီအခံစာကဆိုပါတယ်ခင်ဗျာဒီပတ်ဆွေးနွေးတင်ပြခဲ့သူကတော့ Oxford Textile ကအဲ့သူတည်ဒီဦးဝင်းမျိုးသူဖြစ်ပါတယ်အချက်လက်တွေရယူခဲ့တာကတော့ Children and Environment အဖွဲ့အစည်းနဲ့ကုလသမဂ္ဂသဘောပတ်ဝန်းကျင်ကာကွယ်ရေး UNEP ကအချက်လက်တွေဖြစ်ကြပါတယ်ကျွန်တော်တမောင်သားမှာ
ဥတ္တမန်တန်စီစဉ်တင်ဆက်တဲ့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ View American တန်ကစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကဘာချင်းရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တစ်ချက်နှိပ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
သတင်းမီဒီယာကို
ခုနဆင်းနေကြတာကတော့ VA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းနဲ့အတူဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ပြီးတော့တင်ပြပေးသွားမှာပါခင်ဗျာ။ပထမဆုံးတော့အာရှနိုင်ငံရေးအစီအစဉ်နဲ့စပါမယ်။ဒီတစ်ပတ်မှာတော့ပြင်းထန်တဲ့ Israel Hamas ပြည်ပခန့်နဲ့နောက်ဆက်တွဲအခြေအနေတွေအပြင် Palestine Israel နှစ်ပြည်တောင်ပူးတွဲတည်ရှိရေးမူဝါဒအကြောင်းတွေကိုကိုစုံမှုကျော်ကတင်ပြပေးထားပါတယ်ခင်ဗျာ
။အော်တိုဘာလ9ရက် Hamas က Israel ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူ1400လောက်သေဆုံးခဲ့ပြီး Israel က Gaza ဒေသကိုလက်တုံးပြန်တိုက်ခိုက်တာကြောင့်အော်တိုဘာလ20ရက်နေ့အထိတည်ဆုံးသူ 4,200 လောက်ရှိသွားပြီဖြစ်ပါလေ။ Hamas အဖွဲ့ဟာ Palestine ကိုကိုယ်စားမပြုချောင်းနဲ့ Israel ကိုကူညီသွားမှာဖြစ်ကြောင်းသမ္မတ Biden က19ရက်နေ့မင်းငွန်းထဲမှာပြောဆိုခဲ့ပါလေ။ Israel-Palestine ပြဿနာကိုနှစ်ပြည်တော်တည်ရှိရေးမူအတိုင်းဆက်လက်ဖြေရှင်းသွားမယ်လို့လည်းပြောဆိုခဲ့ပါလေ
။ We cannot give up on a two-state solution. Israel and Palestinians equally
ကျွန်တော်တို့ဟာနှစ်ပြည်တော်တည်ရှိရေးမူကိုလက်လျှော့အရှုံးမပေးနိုင်ပါဘူး။အစ္စရေးနဲ့ပါလက်စတိုင်းအတူတကွညီရူညီမျှဂုဏ်သိက္ခာရှိစွာလုံခြုံအေးချမ်းစွာနေနိုင်ရပါမယ်
။ဒါအပြင်ပါလက်စတိုင်းရဲ့ဂုဏ်သိက္ခာနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအမေရိကန်အနေနဲ့ထပ်မံအတည်ပြုပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အစ္စရေးပါလက်စတိုင်းပြဿနာအတွက်နှစ်ပြည်တော်အတူတကွပူးတွဲတည်ရှိရေးမူကို1994ခုနှစ်မှာကုလသမဂ္ဂကချမှတ်ခဲ့ပါတယ်။ပါလက်စတိုင်းကိုကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့အကျိုးချအာနာပိုင်တိုင်းပြည်အဖြစ်အသိမှတ်ပြုခဲ့ပါတယ်ပါလက်စတိုင်းလူမျိုးရေးအဖွဲ့ PLO နဲ့သဘောတူညီမှုရရှိခဲ့ပြီးပါလက်စတိုင်းအစိုးရဖွဲ့စည်းခဲ့ပါတယ်အခုအခါ West Bank ဒေသမှာရှိပါတယ်ဒါပေမဲ့လည်း Hamas အဖွဲ့ဟာနှစ်နိုင်ငံပူးတွဲတည်ရှိရေးမူကိုလက်မခံပါဘူး1916ခုနှစ်ဗြိတိရှားတွေမဝင်ရောက်မီပါလက်စတိုင်းနဲ့အနောက်အာရှဒေသဟာတူရကီ Ottoman Empire လက်အောက်ခံဖြစ်ပါတယ်1900ခုနှစ်လောက်ကတည်းကပါလက်စတိုင်းဒေသကိုဂျူးဝစ်ဘာသာဝင်တချို့ပြောင်းရွှေ့အခြေချတာရှိပါတယ်ဂျူးဝစ်ဘာသာဝင်တွေအတွက်နိုင်ငံတနိုင်ငံထူထောင်ဖို့စိတ်ကူးကို1896ခုနှစ်ကဩစတေးလျဟန်ဂေရီဂျူးသတင်းစာဆရာသီအိုဒိုဟေဇယ်ကဂျူးဝစ်စတိတ်ဂျူးဝစ်နိုင်ငံတော်ဆိုတဲ့စာအုပ်ကိုရေးသားတင်ပြခဲ့ပါတယ်ဥရောပတခွင်ဂျူးစန့်ကျင်ရေးမြစ်တမ်းတွေရဲ့အတွက်ဂျူးဘာသာဝင်တွေကိုတနေရာရာမှာတိုင်းပြည်ထူထောင်ပေးလိုက်ရင်ဂျူးစန့်ကျင်မှုတွေလျော့ပါသွားမယ်လို့သူကယူဆခဲ့ပါတယ်။သူကိုယ်တိုင်ဥဆောင်ပြီးဂျူးနိုင်ငံထူထောင်ရေးလှုပ်ရှားမှုကိုစတင်ခဲ့ပါတယ်။အစောပိုင်းမှာဗြိတိရှသိမ်းပိုက်ထားတဲ့အရှေ့အာဖရိကနဲ့တောင်အမေရိကဘက်ကတနေရာရာကိုစဉ်းစားခဲ့ပေမဲ့သီအိုဒိုဟေဇယ်သေဆုံးပြီးနောက်တစ်နှစ်1905ခုနှစ်မှာပါလက်စတိုင်းဒေသမှာပဲဣသရေလနိုင်ငံထူထောင်ဖို့ဆုံးဖြတ်ခဲ့ကြတယ်လို့မှတ်တမ်းတချို့မှာဖော်ပြပါတယ်။1948ခုနှစ်မှာဣသရေလနိုင်ငံဖြစ်လာခဲ့ပါတယ်။အဲဒီနောက် Arab Israel စစ်ပွဲတွေအကြိမ်ကြိမ်ဖြစ်ခဲ့ပြီးဒီကနေ့အချိန်အနည်းအထိရောက်လာခဲ့တာပါ။အမေရိကန်နဲ့အနောက်တိုင်းနိုင်ငံအတော်များများကဣသရေလဘက်ကရပ်တည်ကြပေမဲ့မွတ်စလင်နိုင်ငံအတော်များများကတော့ဣသရေလရဲ့ဂါဇာဗုံးကျဲတိုက်ခိုက်မှုအပေါ်ကန့်ကွက်ဆန္ဒပြကြပါတယ်။အင်ဒိုနီးရှား၊မလေးရှား၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်၊အီရန်၊အီဂျစ်၊ဂျော်ဒန်၊တူရကီ၊တူနီးရှား၊ရေမန်၊လစ်ဘနွန်၊မော်ရိုကိုစတဲ့မွတ်စလင်နိုင်ငံတွေမှာထောင်ထဲတောင်းတဲ့ချီတဲ့သူတွေကအစ္စရေးရဲ့တိုက်ခိုက်မှုတွေရပ်တန့်ဖို့ဆန္ဒပြကြပါတယ်။အစ္စရေးကလုံခြုံရေးအတွက်ဆိုကပြီးခဲ့တဲ့ရက်ကတူရကီ၊ဂျော်ဒန်၊မော်ရိုကိုဘာရိန်းနိုင်ငံတွေကတန်တမာတွေကိုပြန်လည်ရုပ်သိမ်းသွားခဲ့ပါတယ်။အချိန်ထဲမှာပဲအစ္စရေးကိုထောက်ခံအားပေးတဲ့အမေရိကန်ရဲ့စစ်တပ်တွေရှိရာအီရတ်နဲ့ဆီးရီးယားကစခန်းတွေကိုအီရန်ကြောတောက်နောက်ခံပေးထားတယ်လို့ယုံကြည်ရတဲ့အဖွဲ့တွေကဒရုန်းတွေရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒါ့အပြင်ရေမင်နိုင်ငံမှာရှိတဲ့အီရန်ထောက်ပံ့ပေးထားတဲ့ဟူတီလက်နက်ကင်အဖွဲ့တွေကမစ်ဆိုင်းတွေဒရုန်းတွေနဲ့19ရက်နေ့ကပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ပင်လယ်နီဒေသတွေကိုရောက်ရှိနေတဲ့အမေရိကန်စစ်သင်းဘောတွေကပစ်ချခဲ့ရပါတယ်။ Israel ကိုရည်ရွယ်ပစ်ခတ်တယ်လို့ယူဆရပါတယ်။ဒါအပြင်လေဘနွန်နယ်စပ်မှာလည်းအပြန်အလှန်ပစ်ခတ်နေပြီးအီရန်ထောက်ပံ့ပေးထားတဲ့ Hezbollah အဖွဲ့ကမစ်ဆိုင်းဒုံးတွေ rocket တွေနဲ့ Israel ကိုပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်ဒေသတွင်းစစ်ပွဲအဖြစ်ကျယ်ပြန့်သွားမှာကိုစိုးရိမ်နေကြပါတယ်။ အစ္စရေးကအတင်းအထန်ပုံကျဲတိုက်ခိုက်နေတဲ့ဂါဇာဒေသအတွင်းလူပေါင်း200,000ကျော်ပိတ်မိနေပါတယ်။အခုတည်းသောထွက်ပေါက်ဖြစ်တဲ့အီဂျစ်ကလည်းဒုက္ခသည်တွေကိုလက်မခံသလိုပါလက်စတိုင်းအရာသားတွေအတွက်ရေးပေါ်အခုအညီတွေဟာလည်းတောက်ကြနေအထိနေဆက်မှာဆောင်ဆိုင်နေကြရပါတယ်။ကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့အီဂျစ်နေဆက်အထိတွားရောက်ပြီးလမ်းဖွင့်ပေးဖို့မြစ်တာရက်ခံခဲ့ပါတယ
် So these trucks are not just trucks they are a lifeline
ဒီကားတွေဟာကိုယ်နေကားတွေတသက်မဟုတ်ပါဘူးဒါတွေဟာလူတွေအသက်ဆက်နိုင်ဖို့အတွက်လိုအပ်တဲ့အသက်ကယ်ပစ္စည်းတွေပါဂါဇာဒေသကလူပေါင်းများစွာအတွက်သေရေးရှင်ရေးတမျှအရေးကြီးတဲ့အရာတွေပါ
တောက်ကြနေကပါလက်စတိုင်းတဲ့ကိုဝင်မဲ့အစားအစာတောက်ရည်နဲ့စေဝါးတွေတင်ဆောင်ထားတဲ့ကုန်တင်ကအစီးရေ200ကျော်လောက်ရှိခဲ့ပြီးအဲ့ဒီတဲကတဝဲကျော်လောက်ဟာအီဂျစ်လာဂျန်နီအခွဲကဖြစ်ပြီးကြန်တာကနိုင်ငံတကာအခုအညီတွေဖြစ်ပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဂါဇာဒေသတွေကပါလက်စတိုင်းတပ်သားလောက်ဟာပုံမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးလူပေါင်း 14,000 လောက်လည်းဒဏ်ရာရရှိကြပါတယ်။အတော်များများဟာကုလသမဂ္ဂထောက်ပံ့ထားတဲ့နေရာတွေမှာခိုလုံနေရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလည်ပါတယ်။
ကိုယ်ဆောင်မှုကြောင့်စီစဉ်တည်ဆက်တဲ့အာရှနိုင်ငံရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ခုဆက်ပြီးတော့လေယာစိုက်ပျိုးရေးသတင်းအစီအစဉ်ကိုလည်းတင်ပြပေးပါအောင်မယ်။မြန်မာနိုင်ငံကနေလေယာထွက်ကုန်ပြပတင်ပို့မှုဒေါ်လာ100,000ကျော်ရော့ကျသွားပါတယ်။ဆီယနာသိမ်းပြီးနောက်နိုင်ငံခြားငွေလဲနှုန်းမတည်ငြိမ်တာပို့ကုန်မှုဝါဒတွေမကြာခဏပြောင်းလဲတာကအရင်းခံအကြောင်းတချို့ဖြစ်ပါတယ်။ဒီသတင်းအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးအတက်အကျဘလို့ရှိပါသလဲ။လေယာစီးပွားသတင်းကိုစူးစီးပြီး Farmer Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ပြူရေးချစ်သူများရှင်လင်းချင်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုချွတ်ချွတ်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆက်ပြူရေးစီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့လေယာထွက်ကုန်ပြပတင်ပို့မှုဒေါ်လာ135တန်းဒီပါတီရော့ကျနေရဲ့ဆိုတဲ့သတင်းနဲ့စကြင်ပါတယ်ခု2023-2024ပတ်နှစ်နဲ့ပထမ6လအတွင်းမှာပြည်ပကိုလေယာထွက်ကုန်ပစ္စည်းတင်ပို့မှုရောင်းဝယ်ရာအရင်နှစ်ကာလတူကတည်းကအမေရိကန်ဒေါ်လာတန်း 135.660 တန်းလောက်ကျော်ကျသွားတာပါပြီးခဲ့တဲ့2022-2023ပတ်နှစ်6လအတွင်းကပြည်ပကိုလေယာထွက်ကုန်တင်ပို့မှုကနေအမေရိကန်ဒေါ်လာ 1.65 ဘီလီယံကျော်ရရှိခဲ့ပေမဲ့အခုနှစ်ဧပြီလ1ရက်နေ့ကလေစတေမာလကုန်တီပြပကိုလေယာထွက်ကုန်တင်ပို့မှုကနေအမေရိကန်ဒေါ်လာ 1.51 ဘီလီယံလောက်သာရရှိခဲ့တယ်လို့ကုန်သွယ်မှုစီးရင်တွေမှာဖော်ပြထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံခြားငွေလဲနှုန်းမတည်ငြိမ်တာပို့ကုန်မူဝါဒတွေမကြာခဏပြောင်းလဲတာပို့ကုန်ရငွေ50ရာခိုင်နှုန်းကိုဗဟုပန်တတ်မှတ်စည်းနဲ့လဲလှယ်နေရတာစတာတွေကြောင့်လေယာထွက်ကုန်တင်ပို့မှုကျော်ကျလာရတာဖြစ်တယ်လို့ရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်တဦးကသုံးသပ်ပါတယ်မြန်မာနိုင်ငံကနေပြပကိုစံစကွဲဘဲမျိုးစုံပြောင်းထောပတ်ကြံတရက်ဖရဲရောဘာချင်းကွန်ဒီဝါဥ၆ပြောင်းတကြားချက်တော်စတဲ့လေယာထွက်ကုန်နဲ့ရေထွက်ကုန်တွေကိုတင်ပို့နေတာဖြစ်ပါလေ
တရုတ်နိုင်ငံကိုကျွေးနွားရှင်တင်ပို့တာပြင်ဧကေတောင်းအနေနဲ့တင်ပို့နိုင်ဖို့ဆောင်ရွက်နေပါတယ်တရုတ်နိုင်ငံကိုကျွေးနွားရှင်တင်ပို့တာအပြင်ဧကအသားအနေနဲ့တင်ပို့နိုင်ဖို့တရုတ်နိုင်ငံအကောက်ခွန်အထွေထွေအုပ်ချုပ်မှုအာဏာပိုင်အဖွဲ့ GACC ကိုတင်ပြထားတယ်လို့မွေးမြူရေးနဲ့ကုသရေးဦးစီးဌာနကပြောပါတယ်တင်ပို့လို့သူတွေအနေနဲ့ကျွေးနွားတွေကိုစစ်ကောင်စီကတတ်မှတ်ထားတယ်ကျွေးနွားယောဂကာကွယ်ရေးဆောင်မှသာမွေးမြူသွားရမှာဖြစ်တယ်လို့နေပြည်တော်ယောဂထိန်းချုပ်ရေးဌာနထံကလည်းထောက်ခံချက်တောင်းခံရမှာဖြစ်ပါတယ်လက်တော်မှာတော့ယောဂကာကွယ်ရေးဆောင်နေရာကိုပဲခူးတိုင်းဒေသကြီးမြစ်ကြီးလာမျိုးနယ်နဲ့နေပြည်တော်ကောင်စီနယ်မြေအတွင်းမှာတင်မှတ်ထားတယ်လို့မွေးမြူရေးနဲ့ကုသရေးဦးစီးဌာနရဲ့တာဝန်ရှိသူတူကပြောပါတယ်။အဲ့ဒီဆောင်တွေကထွက်ရှိတဲ့အသားနဲ့နှုတ်ထွက်ပစ္စည်းတွေကိုဒါပြင်ပတင်ပို့ခွင့်ပြုသွားမှာဖြစ်ပြီးနိုင်ငံတကာအစ်စ်မိသားသက်ဆောင်တွေနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုတွေကိုလည်းဖိတ်ခေါ်သွားမယ်လို့ဆိုပါတယ်။
ဝတ်ချံဖန်စီစလိုက်ကြလို့ဝတ်မွေးသူတွေဆုံးရှုံးမှုတွေနဲ့အခက်ကြုံနေရပါတယ်။အသားတူးဝတ်မွေးမှုရေလုပ်ငန်းမှာဝတ်ချံဖန်စီတွေစတိုက်ကြဆင်းနေလို့ဝတ်မွေးသူတွေအနေနဲ့အကျိုးမြတ်များရှိရအပြင်ဆုံးရှုံးမှုတွေနဲ့ပါရင်ဆိုင်နေရတယ်လို့မ ဝင်းပြူရဲ့လုက္ကန်သူတွေကပြောပါတယ်နိုင်ငံရေးအခြေအနေမတည်ငြိမ်တာဝေယောဂါကြပြီးအတိပြောက်များလာရည်ကြီးရရှံမှုစားလာတွေကြောင့်ရောင်းလိုအားများပြီးဝယ်လူသူနည်းတဲ့အခြေအနေကြောင့်ဈေးကွက်ထိုးကျသွားတာဖြစ်ပါတယ
်အဓိကပေါ့နော်ဆိုတာကငါးပေါက်ဈေးနဲ့အစာဈေးကတားကပ်တယ်ပါတော့တော့ဈေးနဲ့အစာဈေးကတက်ပြီးတော့ကျွန်တော်တကယ်မွေးသမားကတော့လေးသားတော့မွေးပြီးထုတ်နေကျွန်တော်ကတော့အထင်ကြီးဈေးကတားကျသွားတယ်အခုဆိုရင်ခုဒါလည်းဈေးကတကယ်လည်းတကယ်ကမတူဘူးပေါ့နော်အခုဒီမန်လေးမှာတော့ကျွန်တော်ကိုဟိုအတူ6000ပဲပြည်ရမှာ6000ဆိုရင်ကျတော့ကျွန်တော်ကဒီမှာတော့ဒါဖြစ်နေဆိုတော့တော်တော်ရှုံးနေမှာအရှောတော်တော်ရှုံးနေပေါ့နော်ရှုံးနေတော့ခုကကျော်ဆုံးဒါထုတ်တဲ့ချိန်ရောက်ပြီပေါ့နော်ကျွန်တော်ထုတ်ရတော့မယ်ကျွန်တော်အစားလဲထပ်မကျွေးချင်တော့ထပ်ကျွေးဖို့ကျတော့ဘယ်လိုဖြစ်မလဲဆိုတော့ထပ်ကျွေးလဲထပ်ရှုံးလို့ရှိတော့တယ်အဲ့တော့ရရဈေးနဲ့ထုတ်ဖို့ကျတော့လည်းကျော်ဆုံးကကြိုက်ပြန်ခုမထုတ်လို့လည်းရတော့တဲ့အချိန်မျိုးထုတ်ရမှာပါရဲ့ကျော်စုအကောင်50တက်တော့ရင်းထားတာပေါ့330လောက်ရှိရပါတော့အခုတကယ်လည်း6000ဈေးနဲ့ကျော်ပြန်ထုတ်ပြီဆိုရင်300လောက်ပဲရမှာပါ300တော့ဒါမပြေကြဘူးပေါ့
ပြီးခဲ့တဲ့မေလအတွင်းကဝက်ချံဖန်းစီတပိတ်တာကိုအမြင့်ဆုံး12500ကျပ်လောက်ထိမြင့်တက်ခဲ့ရကနေဇွန်လလောက်ကစပြီးဈေးတဖြည်းဖြည်းကျဆင်းလာတာဖြစ်ပါတယ်လက်ရှိမှာတော့ဒေတာလိုက်ဈေးနှုန်းကွက်ချမှုကြီးရှိပေမဲ့အနည်းဆုံးတပိတ်တာကို9000ကျပ်ကနေအမြင့်ဆုံး9000ကျပ်ဈေးနဲ့သာရောင်းချနေရတာဖြစ်ပါတယ်။ဝက်ချံဖန်းစီကစက်တိုက်ထူးကြလာပြီးမဲ့ကြီးမှုရတဲ့သကွဲဖွဲ့နှုဖွဲ့ချံ point ပြောင်းစီးဝါနဲ့ဝက်သားပေါက်ဈေးနှုန်းတွေကအဆမတန်မြင့်တက်နေရကြောင်းအာနာသိမ့်ပြီးနောက်ပိုင်းဝက်မှုမှုတွေလုကန်သူတိုင်းအရှုံးနဲ့ရင်ဆိုင်နေရတယ်လို့ဝင်းမှုသူတွေကဆိုပါတယ်
။ဟုတ်ကဲ့အဝဲမှုမှုတွေအနေနဲ့တော့ဘယ်သူပဲဖြစ်စီခုနကအရှုံးသေးနဲ့အရှုံးကြီးပဲပြောတော့ရှုံးကြလာပဲလေ။အဝယ်တွေဝယ်တာတော့ဘူးဘယ်လိုပြောမလဲကုန်စည်တိုင်းတွေကလည်းသူအဝယ်လက်တွေကလည်းပေါ့နော်ရေကြီးတာလည်းကားသွားလာတာအဆင်ပြေဘူးဆိုရယ်ပေါ့နော်အကြောင်းပြချင်တယ်သူတို့ဈေးရတော့မှမိနစ်ကဆိုရင်ဒီချိန်မှာဆို9500လောက်ရှိတယ်ပေါ့နော်ခုလို9500လောက်နဲ့တောင်းရပဲဝယ်ချင်သူတိတ်ဟဲ့ပဲမရှိပဲနဲ့ရောင်းနေတဲ့လူတွေအများကြီးဆိုကြပြင်ဈေးအခုဈေးထဲမှာရောင်းနေတဲ့ဈေးဆိုင်ပေါ့နော်ကျွန်တော်တို့စီမံဝယ်တဲ့ဈေးနဲ့ဆိုရင်တော်တော်ကွာလေလေးဝယ်မိုးတဲ့လူကလည်းဘယ်သူမှမရှုံးနဲ့ခုချိန်မှာအများဆိုတာမရှိဘူးအရှုံးသေးရနဲ့အရှုံးများလာနေလာပဲပေါ့ဗျာ။တကယ်ဆိုရင်ဒီခုချိန်မှာဖြစ်နေတာဝက်စားသေးဘူး။ရောစားစားတွေပါလေဆိုမှလည်းဥမာ4500လောက်ရှိတဲ့အချိန်မှာဆိုတကယ်ဝက်စားသေးက9500နဲ့1000ကျားမှာဒါရှိမှဝယ်မှုတဲ့သူကအဆင်ပြေပါလေ။မိနစ်ကဒီဟိုရောစားစား36500 9000ရှိတဲ့အချိန်မှာ4000လောက်ရှိတော့ကြမိနစ်ကအဆင်ပြေတယ်ပေါ့နော်။ဒီနေ့ကတော့ဘယ်ဝယ်မှုတဲ့သူပဲဖြစ်ဖြစ်အဆင်မပြေဘူး။ပွဲသားတွေလည်းကိုကရေကြီးတာအကြောင်းပြတယ်ဥမာထားတော့လမ်းမဆက်သူတွေကားတွေပေါ့နော်။သူတို့လည်းသူတို့ခက်ခဲတွေပေါ့နော်။အဲဒါဝက်ကအိတ်ဝယ်သူတောင်မရှိဘူး။အကုန်လုံးရှုံးနေတာပဲဘယ်လိုဆက်မွေးရမလဲဆိုတော့ရှုံးနိုင်ရည်တိလို့တောင်ခုလက်ရှိဘွယ်တွေတောင်အရှုံးခံပြီးရောင်းလာလေဟိုမှာကျွေးရင်ရှုံးမှာဆိုတာနေ့တိုင်းကျွေးနေနေ့တိုင်းရှုံးနေတိနေတာဆိုတော့ဆက်မွေးမယ်ဆိုရင်ဘေးအောင်မျောလင့်ကျင်တယ်ဟိုမှာဘသူကဈေးခွက်ကိုမျောလင့်ကျင်တယ်ဟိုမှာအစာသေးဈေးခွက်ဆိုဘသူကထိန်းချောင်းပြီးမှလဲပေါ့နော်တိကြတဲ့အဖြေလည်းမရှိဘဲနဲ့တော့မွေးပါဦးကျွန်တော်ကလမ်းပါပ
ါဝတ်တကောင်ရောင်းတန်းဝင်မှုဆိုရင်9လကျော်လောက်အချိန်ပေးရပြီးကုန်ကြစီ6သိန်းလောက်ကုန်ကြပါတယ်လက်တလုံးမှာတော့ဈေးခွက်ကမကမဖြစ်ပြီးရှုံးပေါ်နေရကြောင့်မြူးမြီဆက်လုပ်လို့သူနေပါသွားတယ်လို့ဝက်မွေးမြူရဲ့လုက္ကိုင်းနေသူတွေကဆိုပါတယ
်အခုဆက်ပြီးအောင်တဘာလ17ရက်ကနေ18ရက်နေ့အထိဈေးကွက်အတွင်းအသေးချနိုင်ပြီဖြစ်သွားတယ်လေယာထွက်ကုန်ပြီးနေစင်းတွေကိုပြောပြပေးချင်ပါတယ်ပြင်တွင်းပဲဈေးကွက်မှာပဲစင်ငုံကြီးကတော့ပြင်ပတင်ပူမှု AB ဈေးငိမ့်နေပြီမဲ့မက်ပဲကတော့အမြင့်ဆုံးဈေးထဲမှာဆက်ရှိနေပါတယ်အောက်တိုဘာ18ရက်နေ့ရန်ကုန်ဈေးကွက်မှာပဲစင်ငုံဤတန်းကိုငွေကျပ်3,450,000လောက်ပေါက်ဈေးရှိနေပြီးအဲ့ဒီပေါက်ဈေးမှာငယ်နေကြတာတင်းပတ်3ပတ်လောက်ရှိပြီးဖြစ်ပါတယ်အိန္ဒိယဘက်ကအဝေးအင်းနေတာကြောင့်ဈေးတည်ငြိမ်နေတာလို့ကုန်တယ်တွေကဆိုပါတယ်မပယ်ကတော့အိန္ဒိယရဲ့ပဲလို့အချင်းနဲ့ဝေလို့အားတွေကြောင့်အမြင့်ဆုံးဈေးတန်းမှာဆက်ရှိနေပါတယ်အောက်တိုဘာ19ရက်နေ့ကရန်ကုန်ဈေးကွက်မှာမက်ပဲ FAQRC တည်တံပေါက်ဈေးက 26,500 ထိရောက်ရှိနေပြီးအရင်တစ်ပတ်ကထက်ချက်သိန်းဝန်းကျင်မြင့်တက်လာတာကိုတွေ့ရပါတယ
်။နှမ်းမျိုးစုဈေးကွက်မှာနှမ်းနှက်ကအတိအဝင်ရှိသလိုကုန်တယ်လဲအဝယ်လိုက်နေပြီမဲ့နှမ်းဖြူနဲ့နှမ်းညူကတော့အယောင်းဝယ်နေပြီးဈေးကျဆင်းနေရလို့ကုန်တယ်တွေကပြောပါတယ်။အောက်တိုဘာ18ရက်မန္တလေးဈေးကွက်မှာနှမ်းနှက်စမုံ45ပိတ်တာဝင်တအိတ်ကို 2,800 ကနေ3,500လောက်ကျပ်ရှိပြီးနှမ်းဖြူဂျပန်ကတအိတ်ကို3,900ကနေ3,800ကျပ်နှမ်းဖြူယူရိုက3,500ကနေ3,650ကျပ်နှမ်းညူကတော့တအိတ်ကို3,950ကျပ်အတီးတီးပေါင်းစီရှိနေပါတယ်နှမ်းမျိုးစားလိုက်တအိတ်ကို7,500ကနေ1,000ကျပ်ကျဈေးပြန်ကျဆင်းလာပါတယ်
ညီပဲဆန်စီတွေကတော့အယောင်းဝင်နေပြီးဈေးဆက်အေးနေပါတယ်မန္တလေးဈေးကွက်မှာအဆွန်လုံးဆန်တပိတာကို9900ကနေ6300ကျပ်လောက်ပေါက်သေးရှိနေပြီးတစ်ပတ်အတွင်း900ကနေ1000ကျပ်လောက်ဈေးပြန်ကျဆင်းသွားပါတယ် S1 season တပိတာကို9400ကနေ9900ကျပ်လောက်ပေါက်သေးရှိနေပြီး400ကနေ600ကျပ်အနီလုံးဆန်ကတပိတာကို9,500ကနေ 9,800 ကျပ်လောက်ပေါက်ဈေးရှိနေပြီး 1,300 ကနေ 1,900 ကျပ်လောက်ထိဈေးပြင်ချဆင်းလာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ Pharma Times Media အဖွဲ့ကတင်ဆက်ပေးထားတဲ့ Layer စီးပွားအစီအစဉ်ကိုနားဆင်ကြကြရအောင်ခင်ဗျာ။ Bio American တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ဥရယာဒီနယ်အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။ထုတ်လုပ်မှုကနေစွန့်ပစ်တဲ့အထိပလတ်စတစ်တန်တရားတစ်ခုလုံးကိုခြုံငုံနိုင်မဲ့ကုလသမဂ္ဂရဲ့သမိုင်းဝင်သဘောတူညီမှုတရားရဖို့အနီးကပ်လာချိန်မှာကမ္ဘာနိုင်ငံတချို့မှာလည်းပလတ်စတစ်အမိုက်ကင်းစင်ရေးအသိပညာပိတ်လုပ်ငန်းတွေလုပ်ကိုင်နေကြပါတယ်။လူသားတွေအပါအဝင်ကုန်းနေရေနေသတ္တဝါမျိုးစိတ်ပေါင်းတန်းချီနေထိုင်ကြတဲ့ဇီဝကေဟစနစ်တွေဟာပလတ်စတစ်အမိုက်တွေကြောင့်ပျက်စီးယိုယွင်းလာနေကြပါတယ်။ဥရယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
I see no objections. It is so decided.
ဒါကတော့ plastic ညံ့ညမ်းမှုတပ်ဖြည့်ရေးနိုင်ငံဆောင်မဖြစ်မနေလိုက်နာကြရမယ်။သဘောတူစာချုပ်တရက်ကိုရေးဆွဲအတည်ပြုကြဖို့2022ခုနှစ်သဘာဝပတ်ဝန်းကျင်ညီလာခံမှာနိုင်ငံဆောင်သဘောတူညီလိုက်ကြတဲ့အတန်းတွေပါ။ကဘာတဝမ်း plastic ညံ့ညမ်းမှုဟာအချိန်ကြိုက်ဘုံတလုံးဖြစ်လာပြီလို့ပြည်သက်သမရ Emmanuel Macron ကလည်းဒီနေ့ကျင်းပတဲ့ညီလာခံမှာပြောဆိုသွားပါတယ်။plastic ထုတ်လုပ်မှုကနေစွန့်ပစ်တဲ့အထိ plastic တန်ရာတစ်ခုလုံးကိုခြုံငုံနိုင်မဲ့သမိုင်းဝင်သဘောတူညီမှုတရားရရေးနိုင်ငံပေါင်း195နိုင်ငံတို့ပြည်ထောင်နိုင်ငံပါရီမြို့ UNESCO ဌာနချုပ်မှကျင်းပတဲ့ဆွေးနွေးပွဲမှာပြည်ထောင်သမ္မတကအဲဒီလိုပြောဆိုသွားတာပါကမ္ဘာမြေတုရေတုနဲ့အစာအစာအပြင်တောက်ရေတွေထဲတယ်မကလူခန္ဓာကိုယ်ထဲအထိ plastic အမှုန်အမွှားတွေရောက်လာနေတာပါဒီပြဿနာကိုဖြေရှင်းနိုင်ဖို့ကုလသမဂ္ဂကတိုင်ပင်ညီနိုင်နေကြသလိုအရက်ဖက်အဖွဲ့အစည်းတွေဖက်ကလည်းသူတို့နေသူတို့ဟာနဲ့ဆောင်ရနေကြတာဖြစ်ပါတယ်။အမိုက်တို့ရဲ့တရေကောင်းများလို့နာမည်ရတဲ့ဆွစ်ဇာလန်အခြေစိုက် Trash Heroes အဖွဲ့ကဆိုးဝါးလာတဲ့အင်ဒိုနီးရှားနိုင်ငံရဲ့အမိုက်ပြဿနာကိုဝိုင်းဝန်းကူညီနေပါတယ်။2023ခုနှစ်အတွင်းမှာပဲချက်ကတာမျိုးရဲ့အမိုက်ညဉ့်ညံ့မှုအနေထားဟာကမ္ဘာထိပ်တန်းစည်းမအချိန်ကြီးဖော်ပြခံရပါတယ
်။
ဒီအမိုက်ပုံကဂျကာတာမြို့တွေကလာတဲ့အမိုက်တီကိုပဲလက်ခံထားတာပါ။တရက်အတွင်းဒီကိုပြန်မြရောက်လာတဲ့အမိုက်ကတန်ချိန် 9,000 ကျော်ပါတယ်
။လူကြီးထူထပ်လာတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကထွက်လာသည့်အမိုက်တွေကိုစွန့်ပစ်ရာအမိုက်ကျင်းတွေမှာလည်းစွန့်ပစ်အမိုက်မျိုးစုံနဲ့မဆန့်လောက်အောင်ဖြစ်လာနေပါတယ်။ဒါပေမဲ့လည်းအမိုက်တွေပြေလို့ရမယ့်အခြားနေရာလည်းမရှိတဲ့အတွက်လက်ရှိအမိုက်ကျင်းကြီးထဲမှာပဲမဖြစ်ဖြစ်တဲ့နည်းနဲ့အမိုက်တွေကိုတာဝန်ရှိသူတွေစီမံခန့်ခွဲနေရတာပါ။ကြက်ဖက်ဖွဲ့စည်းတချို့လဲအများပြည်သူပိုင်းပန်းချံတွေလမ်းတွေထဲအမိုက်တွေကိုလိုက်ကောက်ပြီးတော့အမိုက်ပြဿနာကိုပြည်သူတွေသတိပြုမိလာအောင်ဆောင်ရွက်နေပါတယ
်
အမိုက်ကစီရေလှုပ်ရှားမှုမှာကျမကအခုပထမဆုံးလာပြီးတော့ပူပေါင်းတာပါပျော်စရာလဲကောင်းပါတယ်ကျမတို့လောက်ကန်နေကြတာကိုလူတွေကလာပြီးတော့ဆက်စုကြပါတယ်တချို့ကလည်းသူတို့ရဲ့အမိုက်တွေကိုလာပေးကြပါတယ်ကျမကတော့ဒီလှုပ်ရှားမှုကိုသိပြီးတော့သဘောကျတာပါအပတ်စဉ်လာပြီးတော့ကုညီဖို့လည်းစဉ်းစားထားပါတယ်ရှင်
။သူတို့မိုက်ကောက်နိုင်တဲ့ပမာဏကတိတ်မများပါပဲလေ။လူမှုအသင်းဝိုင်းကိုအသိပညာပေးရရောက်တဲ့အတွက်ထိရောက်မှုကတော့တိတ်များပါတယ်လို့လည်းမာရီယာကပြောပါတယ်။ဖွဲ့ကောင်းဆောင်ဂတ်စတီအာဒီတာမာကအခုလိုပြောပါတယ်
။ Kegiatan ya. Lapangan banteng ini kalau sekilas itu kita lihat bersih sebenarnya tapi
Lapangan banteng panjang ni ကိုရုပ်တရက်ကြည့်လိုက်ရင်တိတ်ကိုတန်ရှင်းနေတယ်လို့ထင်ရပါတယ်။ဒါပေမဲ့အနီးကသွားကြည့်လိုက်ရင်တော့အမိုက်တွေအများကြီးတွေ့ရမှာပါ။လူသွားလမ်းနေနဲ့ခြုံတွေချမှာအမိုက်တွေကျနေပါတယ်ဒီကနေ့မနေ့နိုင်ဝဲလောက်အတွင်းမှာတင်ကျွန်တော်တို့ကောက်ခဲ့တဲ့အမိုက်ကကီလို20လောက်ရှိပါတယ် ပန်းညာနဲ့မှာတနေ့လုံးအမိုက်ကောက်ရမယ်ဆိုရင်ဘလောက်တောင်များလိမ့်မလဲကျွန်တော်တို့လှုပ်ရှားမှုရဲ့ရည်မှန်းချက်ကအမိုက်တွေလိုက်ကောက်ဖို့တခုတည်းမဟုတ်ပါဘူးပြည်သူတွေကိုအသိပေးချင်တာလည်းပါပါတယ
်ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရသဘာဝပတ်ဝန်းကျင်နဲ့နှစ်စဉ်ရောက်လာတဲ့ပလတ်စတစ်အမိုက်ကတန်ချိန်50တန်အထိရှိနေပြီးတော့ပင်လယ်ရေလူတွေရောက်လာတဲ့အမိုက်ကတော့တန်ချိန်73တန်အထိရှိပါတယ်ရင်းနေတဲ့သဘာဝမျိုးစုံတို့လည်းပလတ်စတစ်အမိုက်တွေပလတ်စတစ်ငါးဖန်ပိုက်တွေကြောင့်ထိခိုက်တည်ကျနေကြတာပါ။အ
ခြားကတည်းကဘာလို့စာပါတော့တိဒါဟီလန်အတတိဒါဒီရုစ်တပိဒီ
အမိုက်တွေကိုလိုက်ကောက်ယူနေအဲ့ဒီအမိုက်တွေကလုံးဝပျောက်ွယ်သွားတာမဟုတ်ပါဘူး။တကယ်တော့အမိုက်တွေကပင်လယ်သမုဒ္ဒရာတွေလိုနေရာမျိုးကိုရောက်သွားတာပါ။ဒါကပြဿနာပါ။အမိုက်တွေပိတ်ဆို့လို့ရေကြီးရေရှမ်းတာမျိုးဖြစ်နိုင်သလိုအမိုက်တွေနဲ့ပင်လယ်ရေတုညဉ့်ညမ်းပြီးငါးဖန်သမားတွေရဲ့ဘဝရှင်သန်ရက်တည်ရေးကိုလည်းထိခိုက်စေနိုင်ပါတယ်။လူတွေအနေနဲ့အမိုက်နဲအောင်ဆောင်ရွက်ကြဖို့အမိုက်သိမ့်မထွက်တဲ့အကျင့်မျိုးကျင့်ကြံကြဖို့ Trash Hero ကတိုက်တွန်းနေပါတယ
်ပလတ်စတစ်အမုံအမွားတွေဟာလည်းမြေစီလွာတွေထဲကနေအစာအတောက်တွေနဲ့တောက်သုံးရည်တွေထဲအထိကိုနေစဉ်ရောက်လာနေတာပါဒါကြောင့်လဲပလတ်စတစ်အမိုက်ပြဿနာမူလစစ်မြစ်ကိုအဖြေရှာဖို့နိုင်ငံဆောင်ကြိုးပမ်းနေတာလည်းဖြစ်ပါတယ်ဆုံးပြပလတ်စတစ်အမိုက်တွေကိုမီးရှို့ဖျက်ဆီးပြန်ရင်လဲလေထုညဉ့်ညမ်းစေသလိုလူ့ကျန်းမာရေးကိုပါထိခိုက်စေပါတယ်ဒါကြောင့်ပလတ်စတစ်ကိုမဖြစ်မနေသုံးဖို့လိုအပ်တဲ့နေရာတွေမှာလည်းအသုံးပြုကြဖို့တတ်နိုင်ရင်ရှော့ချကြဖို့ပြန်လည်အသုံးပြုဖို့ပြန်လည်တီထွင်အသုံးချဖို့နဲ့အသုံးတည့်မဲ့နေရာတွေကိုပြန်ပြီးပေးပို့ဖို့နဲ့အသုံးပြုဖို့မလိုရင်လည်းပလတ်စတစ်ကိုညှင်းပယ်ဖို့ဆိုပြီးတော့နီလန်ငါးသွယ်နဲ့လိုက်ပါဆောင်ရွက်ဖို့လည်းပညာရှင်တွေတိုက်တွန်းနေတာပါမြန်မာနိုင်ငံမှာလည်းစစ်အာဏာမသိမ်းခင်တုန်းကတော့ပလတ်စတစ်နဲ့သဘာဝပတ်ဝန်းကျင်ကိစ္စရပ်တွေကိုနိုင်ငံတော်အားထုတ်ကြိုးပမ်းဆောင်ရွက်ခဲ့ကြပေမဲ့လက်ရှိမှာတော့နိုင်ငံရေးအခြေအနေတွေကြောင့်သဘာဝပတ်ဝန်းကျင်အရေးတက်ကြွအလှူရှာမှုတွေနောက်တန်းရောက်ကုန်ပါတယ်။သဘာဝပတ်ဝန်းကျင်ညီလာခံမှာတော့နိုင်ငံဆောင်မဖြစ်မနေလိုက်နာကြရမယ်ပလတ်စတစ်ညဉ့်ညမ်းမှုတိုက်ဖျက်ရေးသဘောတူညီမှုတရက်ကို2024နှစ်ကုန်ပိုင်းလောက်မှာအတည်ပြုလက်မှတ်ရေးထိုးနိုင်ဖို့2022ခုနှစ်ဖေဖော်ဝါရီလမှာပဲကုလသမဂ္ဂကတညီတညွတ်တဲ့သဘောတူညီခဲ့ကြတာပါ။ပလတ်စတစ်အမိုက်ပြဿနာကိုကမ္ဘာနိုင်ငံတွေနောက်ဆုံးကင်တွယ်ဖြေရှင်းဖို့ကြိုးပမ်းလာကြတဲ့အပေါ်သဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားတဲ့အဖွဲ့အစည်းတွေဘက်ကအကောင်းမြင်မျှော်လင့်ထားကြပေမဲ့ပလတ်စတစ်ပစ္စည်းထုတ်လုပ်မှုတွေမလျှော့ချနိုင်မှာကိုတော့စိုးရိမ်နေကြဆဲဖြစ်ပါတယ်။ကျမနန်းလာပ
ါ။မနားလောက်စစ်စစ်တင်ဆက်တဲ့ဥရယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုနားဆင်ကြကြတာပါခွန်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ View American အတန်းကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကတလဲပြောပြပေးပါအောင်မယ်ခင်ဗျာ
။အစားအသောက်စေဘွားနဲ့တပ်တော်ရဲ့အပါအဝဲဒီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေတင်ဆောင်လာတဲ့ကုန်တင်ကားတွေအီဂျစ်နိုင်ငံဘက်ကနေပြီးတော့ Rafah နယ်စပ်ဂိတ်ဖြတ်ပြီးတော့ Gaza ကမ်းမြောင်ဒေသတွေကိုဒီကနေ့ဝင်ရောက်နိုင်ခဲ့ပါတယ်။သဘောတူထားတဲ့အတိုင်းဒီကနေ့အတွက်ကုန်တင်ကားအစီး20 Gaza ကမ်းမြောင်ဒေသတွေကိုဝင်ရောက်ပို့ဆောင်နိုင်ပါတယ်။ Gaza ကမ်းမြောင်ဒေသကိုသွားတဲ့ကုန်လတ်ရေလန်အလုံးကို Israel ပိတ်ဆို့ထားပြီးတော့တိုက်ခိုက်နေတဲ့သတင်းနှစ်ပတ်ရှိနေပြီးမို့လူဦးရေ 1.3 သန်းလောက်ရှိနေတဲ့ပါလက်စတိုင်းပြည်သူတွေအတွက်အစားအသောက်နဲ့ဆေးဝါးတွေအလွန်အမင်းလိုအပ်နေပါတယ်။လူအသက်တွေဆန့်နိုင်ဖို့အရေးကြီးလိုတဲ့ပစ္စည်းတွေကိုပါလက်စတိုင်းလာချမ်းညီအဖွဲ့ကဝင်ခမှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။အခုပေးပို့တဲ့အကူအညီတွေထဲမှာဆေးဝါးနဲ့အစားအသောက်တချို့ပါပြီးမဲ့လောင်စာဆီတွေတော့မပါပါဘူး။ဂါဇာကမ်းမြောင်ဒေသမှာဟားမတ်စစ်သွေးကြွတွေရဇာကန်ဖြစ်ဖမ်းဆီးထားသူတွေကပထမဆုံးပြန်လွတ်လာတဲ့တမိဖြစ်သူနဲ့တယ်လီဖုန်းပေါ်ကနေတဆင့်စကားပြောခွင့်ရခဲ့တာမှစံကြမ်းမှမှရှိပုံရတယ်လို့ပြန်လွတ်လာသူဆယ်ကျော်တရက်ဖခင်ကပြောပါတယ်။အောက်တိုဘာ9ရက်နေ့ကဟားမတ်စစ်သွေးကြွတွေအစ္စရေးမျိုးတွေနဲ့ဝင်ရောက်တိုက်ခိုက်စဉ်တုန်းကအမေရိကန်နိုင်ငံသားတွေဖြစ်တဲ့အသက်18နှစ်အရွယ်နာတလီနဲ့သူ့ရဲ့မိခင်တို့ဖမ်းဆီးခံရပြီးတော့အောက်တိုဘာ20ရက်နေ့ကတော့သူတို့ကိုဟားမတ်စစ်ဖွဲ့ကပြန်လွှတ်ပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာနေထိုင်တဲ့နာတလီနဲ့ဂျူဒစ်တို့နှစ်ယောက်ကိုဟားမတ်စစ်ဖွဲ့ကဒီနိုင်ငံတကာကြက်ချီတီအဖွဲ့ကနေတဆင့်ဂါဇာကမ်းမြောင်ဒေသနယ်စပ်မှာအစ္စရေးစစ်တပ်လက်ထဲကိုမနေ့တောက်ကြနေတုန်းကလွှဲပြောင်းပေးအပ်ခဲ့ပါတယ်။အရှေ့လေပိုင်းဂါဇာဒေသမှာဒီအစ္စရေးနဲ့ပါလက်စတိုင်းဟားမတ်စစ်သွေးကြအဖွဲ့အစည်းဖြစ်နေတာပေါ့ပဋိပက္ခတွေပို့ပြီးတော့ကျဲပြတ်မလာစေရေးအတွက်ကိုအီဂျစ်နိုင်ငံကာရိုမြို့တော်မှာထိပ်သီးစည်းဝေးပွဲဒီကနေ့ကျင်းပခဲ့ပါတယ်ရှင်
။မဆူမြတ်မောင်ကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာ။စနေနေ့အတွက်အစီအစဉ်တင်ဆက်မှုတွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုက909ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ David Greenberg နဲ့ Helen Cordian တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာ။ဗ VOA American အတန်ရဲ့စနေနေ့ညအစီအစဉ်လေးကိုနားဆင်ကြရတာပါ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်သောရရှိမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှပြကြမှာရှင်လန်းပြီးတော့လူရင်းဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်This program